Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American တန်ရဲ့2019ခုနှစ်မတ်လ14ရက်ကြာသပတေးနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line to meter 1925 32 line to meter 190အပြင် VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျွန်တော်အလင်းဟုတ်ပါဒီညနားဆင်မဲ့တွင်နေမှာတော့နေဆက်မှာတိုင်းဆောင်မဲ့စီစဉ်အတွက်သုံးစီရဖို့တမတ်တော်နဲ့ထွန်းကအေးပေါ်ချင်းနေချင်းညာထားတာကိုကန့်ခွဲမဲ့ဆုံးဖြတ်ချက်တည်းရဲ့ဒီနေ့ထက်ထွတ်မှာမဲခွန်းမှာဖြစ်ပါတယ်မြန်မာနိုင်ငံမှာလုံခြုံရေးချင်းတွေရည်ရွယ်လာနေတဲ့အတွက်ပြည်ပရောက်ချင်းတန်းရင်းသားတွေကိုနိုင်ငံတကာဆက်လက်အကာအကွယ်ပေးဖို့လိုနေတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်ဒီလိုထက်ထင်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မမျှဇေယောင်နဲ့အတူချင်းညာပေးသွားမှာပါ
အခုညပိုင်းဆက်ပြီးတော့နာဆင်ကြရမယ့်ဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်ကလူခွင့်ရေးချိုးဖောက်မှုတွေအကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနရဲ့အနှစ်ပတ်လည်အစီရင်ခံစာမှာ genocide ဆိုတဲ့စကားကိုရှောင်သုံးထားတာတွေ့ရတဲ့အကြောင်းလူခွင့်ရေးလှုပ်ရှားသူတူကပြောပါတယ်
။သူရအနေနဲ့ဒီလိုမျိုးကိစ္စတွေမှာပြောသမျှလက်ခံတာတော့မဟုတ်ပြီမဲ့နိုင်ငံတကာနဲ့တက်နေနေပူးပေါင်းဆောင်ရွက်ပြီးတော့တကယ့်ကိုလူခွင့်ရေးအမှန်တကယ်လေးစားပြီးလူခွင့်ရေးကိုကာကွယ်စောင့်ရှောက်ပြီးလူခွေချိုးဖောက်သူတွေကို
မြန်မာချင်းမြန်မာရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးအောင်မျိုးမင်းနဲ့ဆက်သွယ်မေးမြန်းချက်ကိုနှာစင်ကြရမှာပါမြန်မာအမျိုးသမီးတွေတရုတ်အမျိုးသားတွေနဲ့အတင်းကျပ်လက်ထပ်ဖို့လူကုန်ကူးခံနေရတာဟာတိုက်ပွဲတွေနဲ့စီးပွားရေးမပြေလည်မှုတွေကြောင့်ဖြစ်တဲ့အကြောင်းလူကုန်ကူးမှုဆိုင်ရာ American Center ကဆွေးနွေးပွဲထိုင်းမှာအလုပ်လုပ်တဲ့အလုပ်သမားတွေကိုတတ်မှတ်မှုနှုံထားတိုင်းသာကုန်ကျစရိတ်တွေကောက်ခံဖို့အလုပ်သမား agency အားလုံးကိုသတိပေးချက်ထုတ်ပြန်ထားတဲ့သတင်းနဲ့အတူ HMB ဖိုးကိုပျောက်ကဲအောင်ကုသနိုင်တဲ့ကုထုံးတဲ့တရအကြောင်းကိုလည်းနှာစင်ကြရပါမယ်ရှင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်မြသစင်အောင်လို့ပြောပြပါမယ်ရှင
်မက္ကဆီကိုနိုင်ငံနဲ့နေဆက်မှာတိုင်းဆောင်မဲ့စီစဉ်တွေအသုံးစရာကိုသမ္မတတော်နဲ့ထွန်းကအရေးပေါ်အခြေအနေကြီးညာခဲ့တာကိုကန့်ကွက်မဲ့ဆုံးဖြတ်ချက်တရကိုဒီကနေ့ထက်လွတ်တော်မှာမဲခွဲဆုံးဖြတ်အတည်ပြုမယ်လို့မျှော်လင့်ရပါတယ် Republican 953ရောင်းနဲ့အတိုက်ခံ Democratic Party က58ရောင်းရှိတဲ့ထက်လွတ်တော်မှာသမ္မတရဲ့အရေးပေါ်အခြေအနေကိုကြီးညာချက်ကိုစတင်မဲ့စီစဉ်ပေါ်မှာ Democratic သာမက Republican 90တချို့ကပါထောက်ခံကြောင်းပြောဆိုထားတာပါသမရအနေနဲ့သူဖြစ်စေခြင်းတဲ့အတိုင်းမဖြစ်တဲ့အခါမှာလွတ်တော်ရဲ့လွတ်ပိုင်ခွင့်ကိုကျော်လွန်ပြီးအရေးပေါ်အခြေအနေကြီးညာတာမျိုးကိုလက်မခံနိုင်တဲ့အကြောင်းလဲထက်လွတ်တော်လူနည်းစုဒီမိုကရက်ခေါင်းဆောင်ချက်ရှူမကပြောဆိုထားပါရဲ့အမေရိကန်ပြည်ထောင်စုရဲ့အခြေခံဥပဒေပြဋ္ဌာန်းချက်အရအသုံးစရိတ်တွေကိုလွတ်တော်ကတည်ပြုရတဲ့အတွက်သမရရဲ့အရေးပေါ်အခြေအနေကြီးညာချက်ပေါ်သမရရဲ့ Republican Party ကလွတ်တော်အမတ်တွေကြားမှာပါစိတ်မသက်မသာဖြစ်နေကြတာပါဒါပေမဲ့လည်း Republican ကိုယ်စားလှယ်အများစုကတော့တောင်ပိုင်းနယ်စပ်မှာအရေးပေါ်အခြေအနေကြုံနေရတယ်ဆိုပြီးသမရကိုထောက်ခံတဲ့အနေနဲ့ဆုံးဖြတ်ချက်ကိုကန့်ကွက်မယ်လို့လည်းခံမရပါတယ် Democratic Party ကအများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာတော့ဆုံးဖြတ်ချက်ကိုအတည်ပြုထားပြီးသမရထံကတော့လွတ်တော်ဆုံးဖြတ်ချက်တည်ပြုခဲ့ရင်တော့မှပြတ်ချမယ်အကြောင်းပြောဆိုထားပါတယ်။အရေးပေါ်ကြီးညာတဲ့အစင်လာဖြစ်သွားမှကိုသူ့ရဲ့ Republican Party တွေကလွတ်တော်အမတ်တွေကပါစိုးရိမ်နေတာအတွေးခေါ်ရရောက်တယ်ဆိုပြီးတော့လေ Donald Trump ကပြောဆိုထားပါတယ်
။ Boeing ကုမ္ပဏီထုတ် Max အမျိုးအစား Jelly Unit အားလုံးကိုပြန်တန်းမှုတွေရပ်ဆိုင်မှု American လေကြောင်းဦးစီးဌာနကညွှန်ကြားလိုက်ပါတယ်။နိုင်ငံပေါင်း30ကျော်ကပြန်တန်းမှုတွေရပ်ဆိုင်မှုကြီးညာခဲ့ပြီးနောက်မှာပဲအမိန့်ထုတ်လိုက်တာပါ။အင်ဒိုနီးရှားနဲ့အီသီယိုးပီးယားနိုင်ငံတွေမှာ Max အမျိုးအစားချက်လီရင်တွေပြတ်ကျမှုကြောင့်လူရာနဲ့ချီပြီးတိတ်ဆုံးခဲ့ပေမဲ့ Boeing ကုမ္ပဏီ American လေကြောင်းလိုင်းတွေနဲ့သမ္မတ Donald Trump အစိုးရတို့ကပြန်တမ်းမှုတွေရပ်ဆိုင်ဖို့မလိုကြောင်းပြောဆိုပြီးနောက်မှာပဲရုတ်တရက်ဆုံးဖြတ်လိုက်တာလည်းဖြစ်ပါတယ်။ Boeing လေယာဉ်အမျိုးအစားအသစ်တွေပြန်တမ်းမှုရယူရပ်ဆိုင်မဲ့အကြောင်းမနေ့တုန်းကကြေညာခဲ့တဲ့သမ္မတ Trump ကတော့မှန်ကန်တဲ့ဆုံးဖြတ်ချက်လို့ယူဆကြောင်းပြောဆိုခဲ့ပါတယ်။မတော်တဆမှုဖြစ်တဲ့နေရာတွေကရရှိတဲ့အချက်အလက်တွေအထောက်အထားတွေနဲ့တိုင်တန်းချက်တွေရှိခဲ့ကြောင်းလဲသမရကပြောဆိုခဲ့သလိုကုမ္ပဏီအနေနဲ့ပြဿနာကိုဖြေရှင်းသွားနိုင်မယ်လို့မျှော်လင့်ကြောင်းလဲပြောဆိုခဲ့ပါတယ်။အီသီယိုးပီးယားလေကြောင်းလိုင်းကပြတ်ကျသွားတဲ့လေယာဉ်ကပြန်တမ်းမှုမှတ်တမ်းတင်ကိရိယာနဲ့အသက်မှတ်တမ်းတွေကိုတော့မနေ့တုန်းကပဲပြင်သစ်နိုင်ငံကိုပေးပို့ခဲ့ပြီးပြင်သစ်အစိုးရရဲ့မတော်တဆမှုစုံစမ်းစစ်ဆေးရေးအာဏာပိုင်တွေကလေယာဉ်ပြတ်ကျရတဲ့အကြောင်းရင်းကိုရှာဖွေဆန်းစစ်သွားမှာပါ။သမ္မတ Trump ကလေယာဉ်ပြန်တမ်းမှုတွေရပ်ဆိုင်မဲ့အကြောင်းကြေညာပြီးနောက်မှာပဲ Boeing ကုမ္ပဏီကလည်းကြေညာချက်ထုတ်ပြန်ပြီး737 Max အမျိုးအစားလေယာဉ်တွေရဲ့ဘေးကင်းလုံခြုံမှုအပေါ်အပြည့်အဝယုံကြည်ထားပေမဲ့ American လေကြောင်းဦးစီးဌာနအမျိုးသားတည်ယူပို့ဆောင်ရေးလုံခြုံမှုဘုတ်အဖွဲ့လေကြောင်းအာဏာပိုင်တွေနဲ့ကမ္ဘာတဝန်းကခရီးသွားတွေနဲ့တိုင်ပင်ခဲ့ပြီးတဲ့နောက်ကြိုတင်တရီထားတဲ့အနေနဲ့လေယာဉ်တွေပြန်တမ်းမှုရာယီရပ်ဆိုင်ကြောင်းပြောဆိုခဲ့ပါတယ်
နိုင်ငံပေါင်း30လောက်ကလူပေါင်း159ယောက်သေဆုံးခဲ့ရတဲ့အီသီယိုးပီးယားနိုင်ငံမှာတနင်္ဂနွေနေ့ကဖြစ်ကြခဲ့တဲ့အမေရိကန်ဘိုးအင်းချက်လျင်ကပြန်တမ်းမှုမတက်တင်ကိရိယာကိုပြည်ထောင်စုကလေကြောင်းဆိုင်ရဲ့ချွမ်းကျင်သူတွေစတင်စစ်ဆေးနေပါပြီ။အီသီယိုးပီးယားလေကြောင်းလိုင်းကဖြစ်ကြခဲ့တဲ့ဘိုးအင်း737 MAX 8ချက်လျင်မျိုးစားပြည်ရနှစ်အောက်တိုဘာလကအင်ဒိုနီးရှားနိုင်ငံလိုင်းအီယာလေကြောင်းလိုင်းကလူပေါင်း189ယောက်သေဆုံးခဲ့တဲ့မတော်တဆမှုကြောင့်ရတဲ့လေအမျိုးစားနဲ့အတူတူပဲဖြစ်ပါတယ်။မတော်တဆမှုတွေကြောင့်ဒီလေအမျိုးစားတွေကိုနိုင်ငံပေါင်း40ယောက်ကပြန်တမ်းမှုတွေရပ်ဆိုင်ခဲ့ကြတာပါ။ထမားကြီးပြစ်ချခဲ့ပြီးကလေးကကျွမ်းကျင်သူတွေကတော့လေရင်ဟာလေထဲမှာဝဲပြန်နေရမယ့်အစားခေါင်းဆိုင်ထိုးချခဲ့တဲ့အတွက်လေရင်စနစ်မှာချုံမှုရှိမှရှိစုံစမ်းစစ်ဆေးနေကြတာပါ။ MAX 8မျိုးစားလေရင်တွေပြန်တမ်းဝင်ပိတ်လိုက်တဲ့ကနေဒါနိုင်ငံကတည်ယူပို့ဆောင်ရေးဝန်ကြီးကလည်းမတော်တဆမှုဖြစ်ခဲ့တဲ့လေရင်နဲ့ဆင်းလုံးကျုံ့ရတဲ့အခြေအနေတွေဟာတူညီနေတဲ့အကြောင်းပြောဆိုခဲ့ပါတယ်။အနေနဲ့ကလည်းပြန်တမ်းဝင်ပြေးလိုက်တဲ့အကြောင်းကြေညာလိုက်တဲ့အမေရိကန်လေကြောင်းထင်းနေဦးစီးဌာနကလည်းဂျိုရူကရရှိတဲ့အချက်အလက်အသစ်တွေနဲ့တခြားထောက်ထားတွေအရလေရင်နှင်းရဲ့လှုပ်ရှားမှုတွေတူညီနေတာတွေ့ရတဲ့အကြောင်းပြောဆိုထားပါတယ်။နိုင်ငံကလေကြောင်းဆိုင်ရာဥပဒေအရအီသီယိုးပီးယားနိုင်ငံကမတော်တဆမှုကိုစုံစမ်းစစ်ဆေးရမှာဥဆောင်ရမှာဖြစ်ပေမဲ့ပြည်ထောင်နိုင်ငံကလေကြောင်းလူညွှန်းဆိုင်ရာအဖွဲ့ကအကြံပေးဖြစ်နေဆောင်ရွက်သွားမှာပါ။အမေရိကန်အမျိုးသားတေယူပူဆောင်ရေးဘေကင်းလုံရုံမှုဆိုင်ရာဘုတ်ဖွဲ့ကလည်းလေရင်ထုတ်လုပ်တဲ့မူလနိုင်ငံကိုကိုးစားပြုပြီးစုံစမ်းမှုမှာပါဝင်မှာဖြစ်ပါတယ်
။ဒီသတင်းပတ်ထဲ၃ရက်ဆက်တိုက်မဲခွဲဆုံးဖြစ်နေတဲ့ဗြိတိန်လွှတ်တော်မှာဒီကနေ့မှာတော့ဥရောပသမဂ္ဂ EU ကနေခွဲထွက်ရေးအတွက်အချိန်မိုတောင်းသင့်မသင့်လွှတ်တော်ကိုယ်စားလှယ်တွေမဲခွဲဥမှဖြစ်ပါတယ်။ခွဲထွက်ရေးအတွက် EU နဲ့ညှိနှိုင်းထားတဲ့ဝန်ကြီးချုပ်သရီဆာမေအစိုးရရဲ့အစီအစဉ်ကိုတော့အောက်လွှတ်တော်ကအင်္ဂါနေ့မှာတခဲနဲ့ပယ်ချခဲ့တယ်လို့သတ်မှတ်ထားတဲ့နောက်ဆုံးရဖြစ်တဲ့မတ်လ29ရက်နေ့မှာ EU နဲ့သဘောတူညီချက်မရဘဲခွဲထွက်မဲ့အစီအစဉ်ကိုပဲမနေ့ကပဲပယ်ချခဲ့တာပါသတ်မှတ်ရထပ်တိုးပေးရေးအဆိုကိုဗြိတိန်လွှတ်တော်မှာဒီကနေ့မဲခွဲအတည်ပြုမယ်ဆိုရင်တော့ EU အဖွဲ့ဝင်နိုင်ငံတွေကလည်းအတည်ပြုပေးရမှာဖြစ်ပါတယ် EU တာဝန်ရှိသူတွေကတော့သတ်မှတ်ရထပ်တိုးဖို့ခိုင်လုံတဲ့အကြောင်းပြချက်လိုအပ်ကြောင်းပြောဆိုထားပါတယ်သဘောတူညီချက်မရဘဲ EU ကထွက်မဲ့အစီအစဉ်ကိုပယ်ချဖို့ဆုံးဖြတ်တဲ့အချိန်မှာတခြားနည်းလမ်းကိုစဉ်းစားထားဖို့လိုတယ်လို့လည်းမနေ့ကဗြိတိရှားလွှတ်တော်မှမဲခွဲပြီးနောက်ပိုင်းမှာပြောဆိုကြပါတယ်။ခွဲထွက်ဖို့တမက်ရဲ့ထပ်တိုးမယ်ဆိုရင်တော့ EU ဘက်ကတော့ရွေးကောက်ပွဲတွေမတိုင်မီမေလနှောင်းပိုင်းအထိသာတိုးပြီးဖို့လိုလားနေတာပါ။ဗြိတိန်နိုင်ငံဘက်ကခွဲထွက်ရေးမဟာဗျူဟာတရက်ကိုအသေးချာပြန်စဉ်းစားနိုင်မယ်ဆိုရင်အချိန်ကြာကြာခွင့်ပြုပေးဖို့အဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းနိုင်မယ်အခွင့်လမ်းရှိတဲ့အကြောင်းEU ကောင်ဆောင်တွေနဲ့ရှေ့သတင်းပတ်တဲတွေ့ဆုံမှုရှိတဲ့ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တက်ဆာဒီကနေ့ပဲပြောဆိုလိုက်ပါတယ် EU နဲ့သဘောတူညီချက်မရဘဲခွဲထွက်မဲ့အစီအစဉ်ကိုမနေ့ကလွှတ်တော်မှာပယ်ချခံရတဲ့အတွက်ဝန်ကြီးချုပ်မေအစိုးရအတွက်ထိုးနှက်ချက်တရက်ဖြစ်ခဲ့ပေမဲ့ဥပဒေကြောင်းအရတော့တတ်မှတ်ထားတဲ့အချိန်တွင်ဗြိတိန်နိုင်ငံအနေနဲ့ခွဲထွက်မယ်ဆိုရင်လည်းခွဲထွက်လို့ရပါသေးရဲ့ရှင်
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11603ညလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီလိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကျန်းသာပြည်နယ်ညဘက်သတင်းတွေကိုဆက်လက်ချင်းညာနေပါရဲ့မြန်မာနိုင်ငံမှာလူညိုရေးချင်းတွေရွရွနေတဲ့အတွက်ပြည်ပမှာရောက်နေတဲ့ချင်းထိုင်းသားတွေကိုနိုင်ငံတကာကဆက်လက်အကာအကွယ်ပေးဖို့လိုအပ်နေတယ်လို့ကုလသမဂ္ဂကပြောလိုက်ပါရဲ့ချင်းပြည်နယ်တောင်ပိုင်းမှာလူညိုရေးချင်းတွေပိုဆိုးလာနေတဲ့အတွက်ဒုက္ခသည်တွေဖြစ်ဆက်လက်အထိမှပြုဆောင်မှာဖြစ်တဲ့အကြောင်းလဲဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ကဒီနေ့ပဲကြေညာချက်ထုတ်ပြန်လိုက်တာပါရခိုင်ပြည်နယ်နဲ့ကရင်ရှိနေတဲ့ချင်းပြည်နယ်တောင်ပိုင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AUG ပြီးခဲ့တဲ့နှစ်ကုန်ပိုင်းကစဖြစ်ခဲ့တဲ့တိုက်ပွဲတွေဟာမကြာခင်လတွေအတွင်းပုံမပြင်းထန်လာနေခြင်းပါပဲကုလသမဂ္ဂရဲ့ကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။လက်တော်ပြည်ပနိုင်ငံတွေမှာဒုက္ခသည်တွေဖြစ်နေခိုးလုံနေတဲ့ချင်းတိုင်းအသာ18,000ကျော်ရှိနေပြီးအများဆုံးရောက်နေတဲ့မလေးရှားနိုင်ငံမှာတော့10,000ကျော်ရှိနေတယ်လို့အိန္ဒိယ၊ထိုင်းနဲ့နီပေါ်နိုင်ငံတွေမှာလည်းအနည်းချင်းစီရှိနေကြတာပါ။ချင်းဒုက္ခသည်တွေကိုဆက်လက်ပြီးကာကွယ်ပေးဖို့လိုအပ်ချက်ကိုပြီးခဲ့တဲ့2018နှစ်လပိုင်းကပြန်လည်တုံးတက်ရမှာချင်းပြည်နယ်နဲ့စကိုင်းတိုင်းတွေမှာထူးခြားတဲ့တိုးတက်ပြောင်းလဲမှုမရှိတာတွေ့ရတဲ့အကြောင်းယူနိစီယာကပြောဆိုထားပါတယ်။ချင်းလူမှုတိုင်းဝိုင်းနဲ့လူမှုခြေပြုဖွဲ့စည်းတွေကလည်းစိုးရိမ်တဲ့သဘောထားတွေတင်ပြထားတဲ့အကြောင်းပြောဆိုခဲ့တာပါ။ချင်းပြည်နယ်နဲ့ရခိုင်ပြည်နယ်တွေကလက်နက်ကန်ပြုခတ်တဲ့အကြောင်းနောက်ထပ်ဒုက္ခသည်တွေအိန္ဒိယ၊ဘင်္ဂလားဒေ့ရှ်နိုင်ငံတွေထွက်ပြေးနေတဲ့အတွက်စိုးရိမ်ကြောင်းနဲ့အကူအညီပေးဖို့အသိရှိကြောင်းလည်းယူနိစီယာကပြည်ရဲ့ဇင်းပတ်ထဲမှာပဲကြေညာချက်ထုတ်ပြန်ထားပါတယ်။
Islamic Situation အဖွဲ့ Jashin Mohammed အဖွဲ့ခေါင်းဆောင်ကိုနိုင်ငံတကာအဆင့်အကျန်းဖက်သမားတဦးဖြစ်သတ်မှတ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီမှကြိုးပမ်းခဲ့ရာကိုတရုတ်နိုင်ငံကဟန့်တားခဲ့တဲ့အပေါ်စိတ်ပြည့်မိကြောင်းအိန္ဒိယကပြောဆိုလိုက်ပါတယ်။အိန္ဒိယနဲ့ပါကစ္စတန်နိုင်ငံကြားစစ်ဖြစ်လူနီးပါးအခြေအနေထိရောက်ခဲ့တဲ့ပြီးခဲ့တဲ့လတဲ့အိန္ဒိယပိုင်ကက်ရှမီးယားဒေသကအသေးခံဘုံးကွဲတိုက်ခိုက်မှုကိုတော့သူတို့လက်ချက်အဖြစ် JEM စစ်သွေးကြောအုပ်စုကကြေညာထားပါတယ်။အဖွဲ့ကောင်းဆောင်မဆူဒ်အာဇာကိုအလိုရှိသူစီရင်သွင်းဖို့အိန္ဒိယကဆယ်စုနှစ်နဲ့ချီကြိုးပမ်းခဲ့ပေမဲ့ပါကစ္စတန်နိုင်ငံရဲ့မဟာမိတ်တရုတ်နိုင်ငံကအကြိမ်ကြိမ်ကြားဝင်ဟန့်ကြားတဲ့အပေါ်အိန္ဒိယကတခြားလုံးစိတ်ပြက်နေတာပါ။အိန္ဒိယနိုင်ငံကထင်ရှားတဲ့အကြမ်းဖက်တိုက်ခိုက်မှုအတော်များများဟာ JEM အဖွဲ့ရဲ့လက်ချက်ဖြစ်ကြောင်းအိန္ဒိယကစွပ်စွဲထားပါတယ်။အိန္ဒိယပြည်သူတွေအပေါ်အကြီးအကျယ်တိုက်ခိုက်မှုတွေမှာပါဝင်ပတ်သက်သူအကြမ်းဖက်ဝါဒီကောင်းဆောင်တွေကိုတရားဥပဒေရှိမှပို့ဆောင်နိုင်အောင်နီလန်းပေါင်းစုံနဲ့ကြိုးပမ်းသွားမှာဖြစ်ကြောင်းအိန္ဒိယနိုင်ငံသား၏ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။
မြောက်ကိုရီးယားကောင်ဆောင်ကင်ဂျင်ဝမ်ရဲ့ဖေလူမေခွဲအခုဖြစ်သူကိုတပ်ဖြတ်မှုနဲ့ဖမ်းဆီးခံထားတဲ့အင်ဒိုနီးရှားနိုင်ငံသူကိုပြန်လွှတ်ပေးလိုက်ပြီမဲ့ဗီယက်နမ်အမျိုးသမီးကိုတော့ဥပဒေကြောင်းအရအရေးယူမယ်ကြောင်းမလေးရှားအနာဂတ်ကပြောလိုက်ပါတယ်။အသက်30အရွယ်ဒွန်တီဟောင်ပေါ်ဆွဲချက်တွေကိုရုံသိမ်းပေးဖို့ဗီယက်နမ်နိုင်ငံရဲ့ရှောက်လက်ချက်ကိုရှင်းနေချုပ်ကပယ်ချလိုက်တဲ့အကြောင်းအစိုးရရှင်နေမိုဟာမက်အစ်ကန္ဒါအာခမက်ကဒီကနေ့ပဲတရားရုံးမှာပြောလိုက်တာပါ။မှုနဲ့ပတ်သက်လို့ဖမ်းဆီးထားတဲ့အင်ဒိုနီးရှားနိုင်ငံသူစီတီအစီယာကိုတော့တစုံတရာအကြောင်းပြချက်မပေးဘဲလွန်ခဲ့တဲ့3ရက်ကပဲပြန်လွှတ်ပေးထားပါတယ်။
ကဘာကျော်ကိုရီးယား K-pop အဖွဲ့ Big Bang ကလူကြိုက်များကြော်ကြတဲ့အဆိုတော် Song Lee ဟာပြည်ထစာလုပ်ငန်းနဲ့လိန်ဖြောပြေးရေးလုပ်ငန်းတွေမှာပါဝင်ပတ်သက်မှုရှိတယ်ဆိုတဲ့ဆွဆွဲချက်နဲ့တရားစွဲဆိုခံခဲ့ရတာကြောင့်ကိုရီးယားအမှုပညာလောကတစ်ခုလုံးတုန်လှုပ်ခဲ့ပါတယ်။ Song Lee ဟာလိန်ပိုင်းဆိုင်ရာလက်မခံနိုင်စရာလုပ်ရက်တွေလုပ်ခဲ့ရဆိုတာပြင်ဖို့ပေးထားတဲ့လက်ကင်တယ်လီဖုန်းတစ်ခုကတဆင့်ပေါ်ပေါက်ခဲ့တာပါ။ကျားသားတွေနေညာပိုင်းကဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့မမသတင်းအောင်တို့ကြီးညာပေးသွားတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နားဆင်ရပါမယ်။2019ခုနှစ်အတွင်းကရခိုင်မြောက်ပိုင်းမှာဖြစ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတိကျလွတ်လပ်တဲ့စုံစမ်းမှုတွေအရလုံခြုံရေးတပ်ဖွဲ့တွေကရိုဟင်ဂျာတွေကိုပြစ်မှတ်ထားပြီးလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေလုပ်ခဲ့တဲ့အထောက်အထားတွေထပ်ရရှိထားတယ်လို့အမေရိကန်နိုင်ငံသားရေးဌာနရဲ့ဒီနှစ်နှစ်ပတ်လည်လူခွင့်ရေးအစီရင်ခံစာမှာဖော်ပြခဲ့ပါတယ်။ဒါပေမဲ့ဒီအစီရင်ခံစာမှာမြန်မာအရတားအစိုးရနဲ့ကျူးလွန်သူလုံခြုံရေးအာဏာပိုင်တွေကိုတိကျခွဲထုတ်ထားတဲ့သဘောတွေ့ရပြီးGenocide ဆိုတဲ့လူမျိုးတုံးတပ်ဖြတ်မှုစကလုံးကိုတောင်သတိထားရှောင်သုံးထားတာတွေ့ရတယ်လို့မြမလူခွင့်ရေးဥဆောင်လှုပ်ရှားသူတူကရှုမြင်ပါတယ် Equality မြန်မာညီမျှချင်းမြန်မာရဲ့အမှုဆောင်ညွှန်ကြားရေးမှုဦးအောင်မျိုးမင်းကို VOA ဖွဲ့သားကိုရန်နိုင်ဆက်သွယ်မေးမြန်းထားပါတယ်ရှင
်ဒီအစီရင်ခံစာထဲမှာအဓိကကတော့ဒီဟိုရိုဟင်ဂျာကိစ္စပေါ့မြန်မာစစ်တပ်ကဒီရိုဟင်ဂျာတွေပေါ်မှာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားတယ်ဆိုပြီးတော့ဒီပြစ်မှုကျူးလွန်တဲ့တပ်တွေအထောက်အထားတွေကိုတွေ့ရတယ်ဆိုပြီးတော့ပြောတယ်ဒါနဲ့ပတ်သက်ပြီးတော့ရောဗာများပြောလို့ပါတယ်သူတို့ရဲ့ဒီတက်တည်အထောက်ထားတွေကဘယ်လောက်ထိခိုင်မာတဲ့အနေအထားမျိုးမှာရှိတယ်လို့မြင်မိပါလေ
ဒီလိုမျိုးလာရောက်စုံစမ်းတဲ့နိုင်ငံတကာအဖွဲ့တွေတခြားသုံးစမ်းစစ်ဆေးမှုအဖွဲ့တွေကိုဒီရင်းမှာခွင့်ပြုခြင်းမရမရှိတဲ့အတွက်ဘယ်လောက်ထိတည်နေခိုင်လုံမှုရရှိလဲကျွန်တော်တို့လေ့လာလို့မရပါဘူးသူတို့ကတော့ဒီ Bangladesh နဲ့တက်ကိုထပ်ပြီးပြင်ဆောင်သွားတဲ့လူတွေရဲ့အဖြစ်အပျက်ကိုကိုးကားပြီးတော့ဖြစ်တယ်ဆိုတဲ့အချက်တွေပြောပြထားတယ်ဒီခိုင်ဒေတာမှာခုနလိုမျိုးလူမျိုးနယ်တစ်ခုပေါ်မှာတမောင်းလို့ရှိရင်လူအုပ်စုတစ်စုပေါ်မှာပြစ်မှတ်ထားပြီးတော့လူခွေချုပ်ဖောက်မှုတွေဖြစ်နေရဆိုတဲ့အချက်ကတော့တကယ်ကိုကြဲကြဲလောက်လောက်ဖြစ်လာတယ်။ပွားရောက်တွေ့ဆုံတဲ့သူတွေကလည်းဒီအဖြစ်အပျက်နဲ့ပတ်သက်ပြီးတော့တကယ်တမ်းဖြစ်ပါတယ်ဆိုတော့ခိုင်လုံသောအထောက်အထားရှိတယ်ဆိုတာကျွန်တော်သွားတဲ့ဖွဲ့တိုင်းကလည်းပြောနေပါတယ
်။လူခွေအဖွဲ့တွေဒီနိုင်ငံကအကူအညီပေးဖွဲ့တွေပြောနေတာကဒီဟာနဲ့ပတ်သက်ပြီးတော့လူမျိုးတုံးတက်ဖြတ်မှုဆိုပြီးတော့ပြောတာတွေရှိပါတယ်ဒါပေမဲ့အမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့လူခွင့်အစီရင်ခံစာမှာတော့လူမျိုးတုံးတပ်ဖြတ်မှုဆိုတဲ့အဆင့်မျိုးကိုတမတ်ဖော်ပြသွားခြင်းတော့မရှိဘူးဒီလူမျိုးစုလိုက်ရှင်းလင်းဖယ်ရှားတယ်ဆိုတဲ့ဥစ္စာပဲလို့ပြောသွားတယ်ဆိုတော့ဒီပေါ်မှာရောဘယ်လိုမြင်မိလဲ
ဂျီနိုဆိုက်ဆိုတဲ့စကားလူမျိုးတုံးတပ်ဖြတ်မှုဆိုတဲ့စကားကိုဒီအစီရင်ခံစာမှာတိတိကျကျကိုဂရုစိုက်ပြီးတော့မတုံ့ထားတာကိုတွေ့ရတယ်ဆိုရဲချက်ကဘာလဲဆိုလို့ရှိရင်တော့လက်ရှိမြန်မာနိုင်ငံအစိုးရကိုဒီလူမျိုးစိတ်ရသွေးကောင်ဖြစ်ဆွဆွဲတဲ့အတိအကျကြီးကိုဆွဆွဝါဆွဆွဲတဲ့အစ်တီကိုသူတို့မသွားသေးဘူးဒါပေမဲ့ဖြစ်လာနိုင်တယ်ဆိုတဲ့ကိစ္စရယ်နောက်တစ်ခါမှလူဦးရေအမြောက်များပေါ်မှာလူသားချင်းစာနာမှုမရှိဘဲနဲ့ကျူးလွန်နေဆိုတဲ့အမှုလောက်တွေသူတို့သတ်မှတ်ထားတယ်ပြော မ္မနိုင်ငံအစိုးရအနေနဲ့လက်တွေ့လက်တွေ့ပူးပေါင်းဆောင်ရွက်ဖို့အမှန်တရားကိုဖော်ဆောင်နိုင်ဖို့ပြီးလို့ရှိရင်ဒီလိုမျိုးဆိုးရွားတဲ့လူခွေးကိစ္စတွေကိုအမှန်တကယ်စိတ်ရင်းစေတာအမှန်နဲ့စုံစမ်းစစ်ဆေးပြီးတရားဥပဒေဆောင်ကျဉ်းနိုင်မှုအတွက်သူတို့အနေနဲ့ဆက်လက်ပြီးစောင့်စားနေတယ်ဒါနဲ့ပတ်သက်ပြီးတော့ပူးပေါင်းဆောင်ရွက်ဖို့အတွက်သို့မဟုတ်နိုင်ငံတကာနဲ့လက်တွဲလှုပ်ဆောင်ပြီးတော့အမှန်တရားဖော်ဆောင်နိုင်မှုအတွက်ညွှန်လင့်ပြီးသေးရဆိုတဲ့အဓိပ္ပာယ်မျိုးကျွန်တော်တို့သိရောက်နေတွေ့ရပါတယ်ခင်ဗျာ
ဒီအစီရင်ခံစားကြောင်းရောနိုင်ငံဆက်ဆံရေးရောထိခိုက်နိုင်ပါသလား
အမေရိကန်ရဲ့နိုင်ငံသားရေးမူဝါဒကိုရှိမယ်ဆိုရင်အများအားလူခွင့်ရေးကိုအခြေခံပြီးတော့သူတို့ရေးသားပါတယ်ဒါကြောင့်မို့ဒီအစီရင်ခံစာကဟိုနိုင်ငံတစ်ခုရဲ့စံတမန်ရေးဖွံ့ဖြိုးရေးစီမံကိန်းရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်လို့လေ့လာစရာစံချီတစ်ခုဖြစ်ပါတယ်အခုတော့အခုလိုမျိုးလူခွင့်ရေးစိုးပွားမှုတွေဖြစ်တယ်ပြည်သူလူထုရဲ့အခြေခံလက်လက်စွာထုတ်ဖော်ပြောဆိုခွင့်တတိယမီဒီယာတွေကျွန်တော်တို့ရရှိခွင့်ဆိုတဲ့အခြေခံခွင့်ရေးတော်မှာထိခိုက်မှုပုံမှန်များပြလာတယ်ဆိုတဲ့ချက်ကအမေရိကန်နဲ့ပူးပေါင်းလက်ဆောင်မှုအထူးဖြင့်ဒီနိုင်ငံများအကူအညီထောက်ပံ့ရင်နောက်တစ်ခါရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ပြီးတော့လှုပ်ဆောင်မှုအတွက်ကတော့မျက်ခုံးတွန့်စရာသိပ်ပြီးတော့ပျော့ပျော့ရွှင်ရွှင်နဲ့လာရောက်ပြီးကမ်းလှမ်းမဲ့အခြေအနေမျိုးတော့ရှိလာတော့မှာမဟုတ်ဘူ
းမြန်မာစစ်တပ်ရဲ့လူခွင့်ချိုးဖောက်မှုတွေဒီလိုလူခွင့်အခြေအနေနဲ့ပတ်သက်ပြီးတော့မြန်မာအစိုးရဘက်ကတုံ့ပြန်ဆောင်ရွက်တဲ့အခြေအနေကိုလည်းအားရကျေနပ်မှုမရှိဘူးဆိုပြီးတော့ပြောထားပါတယ်ဒီအခြေအနေနဲ့ပတ်သက်ပြီးတော့မြန်မာအစိုးရအနေနဲ့ရောဘာတွေလုပ်ဖို့လိုမယ်လို့မြင်မိပါလဲ
ဒီလိုမျိုးလူခွင့်ကိစ္စတွေချိုးဖောက်နေတာစစ်တပ်မှာပါဝင်တဲ့သူတွေစစ်တပ်ကောင်းဆောင်တွေကကျူးလွန်နေလို့ပြောပြီးတော့မြန်မာအစိုးရကတော့ဒီကိစ္စနဲ့ပတ်သက်ပြီးကင်တယ်ဖြေရှင်းရမှာအားနည်းတယ်လို့ထောက်ပြထားတာသူတို့တမင်တစ်သက်ခွဲထားတဲ့သဘောမျိုးတွေတွေ့ပါတယ်ဒီအစိုးရအနေနဲ့ဒီလိုမျိုးကိစ္စတွေမှာပြောသမျှလက်ခံတာတော့မဟုတ်ပြီမဲ့နိုင်ငံတကာနဲ့တက်နေပြီးပူးပေါင်းဆောင်ရွက်ပြီးတော့တကယ့်ကိုလူခွေအမှန်တကယ်လေးစားပြီးလူခွေကိုကာကွယ်စောင့်ရှောက်ပြီးလူခွေချုပ်ဖောက်သူတွေကိုထိရောက်စွာအရေးယူတဲ့လုပ်ငန်းစဉ်တွေလုပ်ပြဖို့လိုအပ်ပါပြီပူးပေါင်းဆောင်ရွက်မှုနဲ့နိုင်ငံတကာရဲ့ယုံကြည်မှုနိုင်ငံတကာရဲ့ပြန်လည်လေးစားမှုကိုတည်ဆောက်ဖို့အတွက်အရင်အရေးစီနေပါပြီ
မြန်မာပြည်မြန်မာကဥအောင်မြုံမင်းကိုကိုရနိုင်ဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ရှင်။မြန်မာမျိုးသမီးတွေတရုတ်မျိုးသားတွေနဲ့အတင်းကျပ်လက်ထပ်ဖို့လူကုန်ကူးခတ်နေရတာဟာလက်နက်ကင်တိုက်ပွဲတွေအပါအဝင်ငွေကြေးမပြည့်စုံတဲ့အခြေအနေတွေကြောင့်ဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ရဲ့မြန်မာပြည်ဌာနညွှန်ကြားရေးမှူးကပြောလိုက်ပါတယ်။ဒီအကြောင်းအမေရိကန်စင်တာမှကျင်းပတဲ့လူကုန်ကူးမှုအခြေအနေဆိုင်ရာလေ့လာတွေ့ရှိချက်အကြောင်းဆွေးနွေးပွဲကိုကိုရိုင်းသွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်။
ပြည်ပေါင်းကိုလူကုန်ကူးခံရတဲ့မြန်မာမျိုးသမီးအများစုဟာတရုတ်ပြည်ကိုလူကုန်ကူးခံရတာဖြစ်ပြီး80ရာခိုင်နှုန်းကျော်ကတရုတ်မျိုးသားတွေနဲ့အလုံးမတူပဲလက်ထပ်နေရတာဖြစ်တယ်လို့ဒီကနေ့အမေရိကန်စံနာမှာလုပ်တဲ့လူကုန်ကူးမှုအခြေအနေဆိုင်ရာလေ့လာတွေ့ရှိချက်အသစ်မှာဖော်ပြထားပါတယ်။ဒါကအခုနောက်ပိုင်းပိုဆိုးရွားတဲ့အခြေအနေဖြစ်လာတာလို့အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီရဲ့မြန်မာပြည်ဌာနညွှန်ကြားရေးမှူးချွီဇာမက်ဂီကပြောပါတယ်။
2017ခုနှစ်မှာလူကုန်ကူးမှုရဲ့80ရာခိုင်နှုန်းကတရုတ်ပြည်ကိုပါမြန်မာပြည်တွင်လူကုန်ကူးမှုကိစ္စတွေကလည်းရာခိုင်နှုန်းမြင့်လာတာပါပဲ။ဘာကြောင့်လဲဆိုရင်တရုတ်ပြည်မှာလူကုန်ကူးခံရတဲ့မျိုးသမီးတွေဟာသူတို့ဖာသာပြန်လာပြီးပြည်တွင်းလိမ်လုံငန်းတွေမှာပြန်လုနေတာကြောင့်ပါပဲ။ဒါကသူတို့ရဲ့စိတ်ပိုင်းဆိုင်ရာဒဏ်ရာတွေနဲ့လည်းပတ်သက်နေပါတယ်။မြန်မာနိုင်ငံကတရုတ်နိုင်ငံနဲ့အိမ်နီးချင်းကပ်နေပြီးနေဆက်မှာလက်နက်ကင်ပြည်ပခါတွေဖြစ်နေတာကြောင့်လေလူကုန်ကူးတာတွေကိုအကာအကွယ်ပေးနေတဲ့အခြေအနေဖြစ်နေတာပါ။အစိုးရကဒါကိုဘာကြောင့်အ мян ဆုံးဖြေရှင်းတင်တယ်ဆိုတာကတော့နောက်ဖြစ်လာမဲ့ဆိုးရွားတဲ့ကိစ္စတွေအတွက်ပြင်ဆင်နိုင်ဖို့ပါပဲ
အမေရိကန်အခြေစိုက်ဂျွန်ဟော့ကင်းတက္ကသိုလ်ကလေးလာပြုစုချက်တွေကိုတင်ပြရတဲ့ဆွေးနွေးပွဲမှာတော့ပြီးခဲ့တဲ့2013ကနေ2019အထိတရုတ်ပြည်ကနေပြည်တွင်းပြန်လာတဲ့အမျိုးသမီး36,000ရှိရဲ့အကြောင်းဒီတက္ကသိုလ်ကဒေါက်တာကော့လန်ရောဘင်ဆင်ကပြောပါတယ်အဲ့ဒီထဲကအမျိုးသမီး9800ဟာတရုတ်မျိုးသားတွေနဲ့လက်ထပ်ခဲ့ပြီး9000လောက်ကအတင်းအကျပ်လက်ထပ်ခဲ့တာဖြစ်တယ်လို့ဆိုပါရတယ်။2800လောက်ကကလေးမွေးပေးဖို့အတွက်အတင်းအကျပ်စီခိုင်းခံရတာလို့ဆိုပါရတယ်။တချို့မျိုးသားတွေကကလေးရှားရုံလောက်ပဲလက်ထပ်တာဖြစ်ပြီးတချို့ကတော့အတူနေဖို့လက်ထပ်လိုတာပါ။လူကုန်ကူးခံရသူတွေရဲ့တွေ့ကြုံခံစားမှုတွေ၊တွင်ပြင်းလက္ခဏာတွေကိုလေ့လာပြီးကောက်ယူထားတဲ့တွေ့ရှိချက်အရဆိုရင်ငွေကြေးမပြည့်စုံတဲ့အခြေအနေတွေကကြိုတင်စီစဉ်လက်ထပ်ပေးစားတဲ့ကိစ္စတွေကိုဖြစ်နိုင်စေကြောင်းဂျွန်ဟော့ကင်းတက္ကသိုလ်ကဒေါက်တာကော့လန်ရောဘင်ဆင်ကပြောပါရယ်။မ မြန်မာနိုင်ငံအတွင်းစင်ရနွမ်းပါမှုတွေနဲ့အလုတ်ကန်ရှားပါမှုတွေကြောင့်အင်းဒီဂျင်းနိုင်ငံတွေမှာတွားရောက်လုတ်ကန်ကြဖို့ကြိုးစားကြသူတွေအထူးသဖြင့်အမျိုးသမီးတွေဟာလူကုန်ကူးမှုရဲ့တားကောင်တွေဖြစ်ကြရလေရှိပါတယ်။အခုနောက်ပိုင်းဆိုရင်အင်းဒီဂျင်းတရုတ်နိုင်ငံကိုရောင်းစားခံရတဲ့အမျိုးသမီးတွေပုံမှန်များပြားလာနေတာပါ။လူကုန်ကူးမှုတိုးလာရတဲ့အကြောင်းရင်းတွေထဲမှာမြန်မာနိုင်ငံတွင်လက်နက်ကိုင်ပြည်ပခါတွေနေရာသိမ်းဆည်းမှုတွေအတင်းအဓမ္မဖိရှားခံရမှုတွေလူခွင့်ရေးချိုးပေါမှုတွေနဲ့အလုတ်ကင်ခွင့်ရေးရှားပါမှုတွေကြောင့်အခုလိုတရုတ်ပြည်ကိုသွားကြတဲ့မြန်မာရှီပြောင်းလူသားတွေတိုးလာနေရပဲဖြစ်တယ်လို့ဒီကနေ့ဆွေးနွေးပွဲမှာအဓိကထောက်ပြခဲ့ကြပါတယ်
။ကိုစောထက်ပြောပြသွားတာပါရှင်။ထိုင်းနိုင်ငံမှာအလုတ်လုပ်ကြတဲ့ MOU အလုတ်သမားတွေအတွက်ကုန်ကြရေးတွေကိုပြည်ပအလုတ်ကင်ဝန်ဆောင်မှုလိုင်စင်ရထိုင်းအေဂျင်စီအားလုံးကသတ်မှတ်ထားတဲ့နှုံတိုင်းသာကောက်ခံရမှာဖြစ်တဲ့အကြောင်းပြည်ထောင်စုမြန်မာနိုင်ငံတော်အလုတ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလုတ်သမားညွှန်ကြားမှုဦးစီးဌာနကထုတ်ပြန်လိုက်ပါတယ်။ထုတ်ပြန်ချက်ကိုမလိုက်နိုင်ရင်1999ခုနှစ်ဥပဒေအရအရေးယူသွားမှာဖြစ်ကြောင်းလည်းမတ်လ17ရက်နေ့ကသတိပေးထားပါတယ်။ဒီထုတ်ပြန်ချက်ကိုအလုတ်သမားအရေးဆောင်ရွက်နေသူတွေကကြိုဆိုပေမဲ့တကယ်အရေးယူဆောင်ရွက်မှုတွေနဲ့အလုတ်သမားတွေကြားမှာပညာပေးလုပ်ငန်းတွေကိုအစိုးရအနေနဲ့ပိုပြီးတိုးချဲ့ဆောင်ရွက်တဲ့လို့လည်းထောက်ပြကြပါတယ်။အသေးစိတ်ကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်။
ပြည်ထောင်စုမြန်မာနိုင်ငံတော်အလုတ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလုတ်သမားညွှန်ကြားမှုဦးစီးဌာနကမတ်လ17ရက်နေ့ကထုတ်ပြန်ခဲ့တဲ့ကြေညာချက်အရမြန်မာပြည်ပအလုတ်ကိုင်ဝန်ဆောင်မှုလုပ်ငန်းရှင်များအဖွဲ့ချုပ်ပြည်ပအကျိုးဆောင်လိုင်စင်ရထိုင်းအေဂျင်စီများအားလုံးဟာသတ်မှတ်ထားတဲ့နှုန်းထားတိုင်းကုန်ကြစရိတ်ကိုသာကောက်ခံရမှာဖြစ်တယ်ဆိုပြီးဆိုထားတာပါဒါဟာတကယ်ပဲအလုတ်သမားတွေအတွက်အကျိုးရှိစေမှာဖြစ်တာမို့ကြိုးဆိုပေမဲ့မလိုက်နာတဲ့အေဂျင်စီတွေကိုတော့အရေးယူတာမျိုးတွေတိတ်မတွေ့ရဘူးဆိုပြီးရောင်ကြီးဦးအလုတ်သမားအဖွဲ့ကဦးမိုးကျော်ကပြောပါတယ
်လေအလုတ်သမားညချိုင်ဦးစီးဌာနကနေထုတ်တဲ့အချက်လက်တွေကတော့တကယ်လို့အဲ့ဒီဥစ္စာတွေစနစ်တကျတကယ်ပဲကြီးကျက်ပြီးတော့လုဆောင်နိုင်နေဆိုရင်အစိုးရကနေကြီးကျက်လုဆောင်နိုင်ဆိုရင်အမတန်တင့်တဲ့ကုန်ကြစိတ်တွေဖြစ်တယ်ဒါမှပဲချမ်းသာတသိန်းခွဲကုန်ပဲပြီးရင်ထိုင်းနိုင်ငံထဲမှာဆိုလို့ရှိရင်ဒီတိုင်းကဗီဇာကြီးအတွက်က900စစ်စစ်က900ပြောလို့ဆိုလို့ရှိရင်အမကြီးအမကကြက်ဒီတနည်းစားအတွက်ပါဝင်အားလုံး3600မကျော်ဝဲနဲ့မကျော်တဲ့ကုန်ကြစည်ရမျိုးပဲတောက်ခံရမယ်ပေါ့အေဂျင်စီတွေဒါဒီပြပအလုပ်ကင်ရှာဖွေတဲ့အကျိုးဆောင်အေဂျင်စီတွေနဲ့ဒီလိုကောက်ခံရမယ်ဆိုပြီးတော့ဒါညွန်ကြားချက်ထုတ်တာပဲတကယ်လို့အဲ့ဒါကိုချိုးဖောက်မယ်ဆိုရင်ငုံမူလာတယ်မြန်မာပြည်ထဲမှာရှိတဲ့ပြပအလုပ်လူသမားဥပဒေဆိုင်ရာထဲမှာ1999နှစ်ကထုတ်ပြန်ထားတဲ့ဥပဒေရှိတယ်။အဲ့ဒီပွဲစားတွေအကျိုးဆောင်အစီအစဉ်ကနေပြီးတော့ဟလာဒီဇွဲမတဲ့တုပ်ရည်ဒီပေါ်မှာအရှိယာမျိုးပေါ့နော်အရေးယူဆောင်တာမျိုးကတော့ကျွန်တော်မတွေ့သေးဘူး
။ထိုင်းနိုင်ငံထဲမှာအလုပ်သမားတွေစေလွတ်ခွင့်ရထားတဲ့ကုမ္ပဏီပေါင်း100ကျော်ရှိပြီးတချို့ကတော့ကုမ္ပဏီမရှိဘဲပွဲစားတွေကပဲလှုပ်ဆောင်နေတာမျိုးတွေလည်းရှိနေတာပါ။ဒါအပြင်ကုမ္ပဏီတချို့ဟာငွေတွေကိုအစမတန်ယူပြီးအလုပ်သမားတွေကို3လလောက်ကြာတဲ့အထိအလုပ်ကင်မရှာဖွေပေးနိုင်တာတွေလည်းရှိနေတာမို့ပြီးခဲ့တဲ့လကပဲနေဆက်မှာဆန္ဒပြမှုတွေဖြစ်ပွားခဲ့ရတယ်ဆိုပြီးဦးမိုးကျော်ကပြောပါတယ
်ပြီးခဲ့တဲ့လဆိုလို့ရှိရင်ညဦးလူမျိုးမှာဆိုလို့ရှိရင်38ယောက်အလုပ်သမားတွေကအဲ့လိုပဲအကျိုးဆောင်အေဂျင်စီကနေပြီးတော့ပတ်စံနေယူထားပြီးတော့ကျတော့3လလောက်ဆောင်ကမ်းပြီးတဲ့အခါမှာအလုပ်မရလို့ဆိုပြီးတော့ပြခဲ့တဲ့လာတဲ့ဆန္ဒပြမှုတွေဖြစ်ပေါ်တာတွေရှိတယ
်။အလုပ်သမားတွေအနေနဲ့အစိုးရကချမှတ်ထားတဲ့ကုန်ကြစည်နှုံးသားတွေကိုတေချာသိနာလဲအောင်အသိပညာပေးမှုတွေကြဲကြဲပြန့်ပြန့်လှုပ်ဆောင်ဖို့လိုနေသေးတယ်လို့လည်းသူကဆိုပါတယ်
။ဆိုတော့ကျတော့ကျွန်တော်မြန်မာနိုင်ငံသားတွေကပြောမယ်ဆိုလို့ရှိရင်တကယ်ကိုတိတိပပနဲ့ဟာလာဒီဓာတ်တွေကိုကြဲကြဲပြန့်ပြန့်နဲ့သိဖို့လိုတယ်။အလုပ်သမားတွေအတွက်ဒီလိုလုပ်လို့ရတယ်။တရားဝင်လမ်းကြောင်းအောင်ဆိုလို့ရှိရင်ကုန်ကြစည်တွေကဒါမျိုးရှိတယ်တကယ်ထုတ်ပြီးတဲ့နေရာတွေမှာရောပဲတော့ပုံကြရတယ်ဆိုရင်မြန်မာစင်တာရှိရဲ့အဲ့ဒါကတ်ထားရမယ်အလုပ်သမားတွေပုံလို့သိအောင်ပို့ပြီးတော့ကျတော့ဝယ်နဲ့ဖြစ်အောင်အစိုးရကိုယ်တိုင်ကိုလုပ်ပေးတင်တယ်လို့ကျွန်တော်တို့ဒီလိုမြင်နေမှာ
ထိုင်းနိုင်ငံထဲမှာမြန်မာအလုပ်သမား3သန်းထက်မနည်းရှိနေပြီးတရားဝင်အထောက်ထားရှိသူတွေကသသန်းလောက်ပဲရှိနေတာပါဒီအတွက်အဖမ်းဆီးတွေလုတ်တိုင်းမှာမြန်မာတွေဟာအများဆုံးဖမ်းဆီးခံရပါတယ်အလုပ်ရမယ်ဆိုပြီးပွဲစားတွေကရောင်းစားသွားကြတာတွေငွေကြေးအစမတန်တောင်းခံပြီးလိမ်လည်မှုတွေလုပ်တာတွေကိုလည်းအမြဲလိုကြုံနေရတာဖြစ်ပြီးထိရောက်တဲ့အရေးယူဆောင်ရွက်မှုတွေမရှိတဲ့အတွက်လည်းဒီပြဿနာတွေကိုဖြေရှင်းနိုင်ဖို့ကတော့မလွယ်ကူသေးဘူးလို့လည်းအလုသမားရေးဆောင်ရွက်နေသူတွေကပြောဆိုခဲ့ပါတယ်ရှင
်။မအေးအေးမှစုံစမ်းတင်ပြခဲ့တာပါရှင်။မြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုဒီမှာပဲရနာပြီးကျမ်းမာရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုပြောပြပေးကြပါမယ်။ AIDS ရောဂါဖြစ်စေနိုင်တဲ့ HIV ပိုးကူးစက်ခံထားရပြီး HIV ပိုးရှိတဲ့လက္ခဏာလုံးရောက်လုံးဝမတွေ့တော့တဲ့ဒုတိယမြောက်တူဗြိတိန်နိုင်ငံမှာထွက်ပေါ်လာပါပြီ။ဒီသတင်းကအလွန်ကိုစိတ်အားတက်ဖွယ်ကောင်းတယ်လို့ကုလသမဂ္ဂကုခန်အားကြဆင်းမှုရောဂါတိုက်ဖျက်ရေးအေဂျင်စီကအမေရိကန်နိုင်ငံ Seattle မြို့မှာကျင်းပတဲ့ညီလာခံတစ်ခုမှာပြောကြားခဲ့ပါတယ်။ Carol Pearson ရဲ့သတင်းလွှာကိုမတ်မြတ်သင်အောင်ကပြောပြမှာပါရှင်။
ခုခံအကျဆင်းမှုယောဂ HIV virus ကူးစက်ခံရတာနဲ့ AIDS ယောဂတွေကိုကုသနိုင်ဖို့နည်းလမ်းတွေကိုသိပ္ပံပညာရှင်တွေရှာဖွေနေကြတာနှစ်ပေါင်း40နီးပါးရှိပါပြီ။အခုဗြိတိန်နိုင်ငံမှာ AIDS ယောဂဖြစ်စေနိုင်တဲ့ HIV ယောဂပိုးကူးစက်ခံထားရပြီး HIV ယောဂပိုးရှိတဲ့လက္ခဏာလုံးဝမတွေ့ရတော့တဲ့လူနာတစ်ယောက်ကိုကုသနိုင်ခဲ့တဲ့ဖြစ်ရဟာထိုးပေါက်အောင်မြင်မှုရလဒ်လို့ပြောရပါမယ်။ဒီပေါ်မှာကုလသမဂ္ဂပြောခွင့်ရစတီဖန်ဒူဂျာရက်ကအခုလိုပြောပါတယ
် The breakthrough gives us great hope for the future but also shows how far we are from the point of ending AIDS with science as well
ဒီကုသမှုဖြစ်စဉ်ကကျွန်တော်တို့ကိုရှေ့အနာဂတ်အတွက်မျှော်လင့်ချက်တွေအများကြီးပေးဖို့နာမက AIDS ယောဂါကိုတိုက်ဖျက်နိုင်ဖို့နှိစက်နေပြီဆိုတာပြလိုက်တာပါဒါဟာ AIDS ယောဂါကာကွယ်ရေးနဲ့ကုသမှုတွေဆက်လုပ်ဖို့ဘလောက်ရည်ပါတယ်ဆိုတာပြလိုက်တာပါ
HIV ယောဂပိုးကူးစက်ခံထားရတဲ့ဒီဗြိတိန်နိုင်ငံသားကို HIV ယောဂပိုးကိုသဘာဝအဖြစ်ခုခံနိုင်တဲ့ရှားပါတဲ့မျိုးရိုးဗီဇပြောင်းလဲမှုနှစ်ထပ်မူပွားရှိသူအလူရှင်တဦးစီက stem cell လို့ခေါ်တဲ့ပင်မကလပ်စီကိုရယူအစားထိုးကုသပေးခဲ့တာပါသူခန္ဓာကိုယ်မှာရှိတဲ့ HIV ပိုးကိုသူတည်သူတွေကစောင့်ကြည့်နေခဲ့ပြီးတဲ့နောက်ယောဂပိုးမရှိတော့ဘူးဆိုတာကိုတွေ့ခဲ့တာပါHIV ယောဂပိုးကူးစက်ခံထားရသူတွေကိုပုံမှန်တိုက်လိရှိတဲ့ ARVC ဟာယောဂပိုးပိုးဆိုးမလာအောင်ပဲထိန်းထားနိုင်ပြီးပျောက်သွားအောင်ကုသပေးနိုင်တာတော့မဟုတ်ပါဘူး။အဲ့ဒီမျိုးသားမှာ HIV ယောဂပိုးရှိနေတာကို2003ခုနှစ်မှာစစ်ဆေးတွေ့ရှိခဲ့ပြီးတဲ့နောက်2012ခုနှစ်မှာ ARVC ကိုစတောက်ခဲ့တာပါ။သူမှာ Hodgkin's lymphoma လို့ခေါ်တဲ့ကင်ဆာဖြစ်စေနိုင်တဲ့အကျိတ်တွေပေါ်လာပြီးတဲ့နောက်2016ခုနှစ်မှာပင်မကလပ်စီအစားထိုးကုသမှုဆလုပ်ပြီး ARV ဆေးတောက်တာကိုလည်းရပ်လိုက်ပါတယ်။အခုလူနာဟာပင်မကလပ်စီအစားထိုးပြီးတဲ့နောက်16လအကြာမှာယောဂပိုးရှိတဲ့လက္ခဏာလုံးဝမတွေ့ရတော့ဘဲခင်းရှင်းသွားတာလို့လန်ဒန်တက္ကသိုလ်ကောလစ်က Ravindra Gupta ကပြောပါတယ်
။ We waited 16 months before stopping.in the post transplant period just to make sure it was in
ပင်မကလပ်စီအစားထိုးပြီးနောက်16လစောင့်ကြည့်တာပါလူနာကအခြေအနေကောင်းတယ်လို့သူ့မှာရှိတဲ့ virus ပိုးလည်းမရှိတော့တဲ့လောက်နှဲသွားတာကိုတွေ့ရပါတယ်
။လူငယ်ရဲ့12နှစ်လောက်က HIV ယောဂပိုးကူးစက်ခံထားရသူဂျာမနီနိုင်ငံဘာလင်မြို့ကလူနာတူကိုအလားတူပင်မကလပ်စီအစားထိုးပေးခဲ့ပြီးအခုဆိုရင်ဒီဖြစ်ရက်ကဒုတိယမြောက်ဖြစ်ပါတယ်။အခုဒီလိုပင်မကလပ်စီအစားထိုးတာဟာခုခံအားကျဆင်းမှုယောဂတိုက်ဖျက်ရေးအတွက်အရေးပါတဲ့ရှာဖွေတွေ့ရှိချက်ဖြစ်တယ်လို့ဂူပတာကပြောပါတယ်။
If you transplant those cells into somebody who already has HIV,
HIV ယောဂပိုးကူးစက်ခံထားတဲ့လူနာကိုပင်မကလပ်စီဆဲတွေအစားထိုးတဲ့နေရာမှာဒီဆဲအသစ်တွေကိုယောဂပိုးမကူးအောင်တော့ကာကွယ်ဖို့လိုပါလိမ့်မယ်
။ကမ္ဘာပေါ်မှာ HIV ယောဂပိုးကူးစက်ခံထားရသူပေါင်း38တန်းလောက်ရှိနေတဲ့အတွက်လက်တွေ့မှာပင်မကလပ်စီအစားထိုးကုသဖို့ကတိတ်ပြီးတော့မလွယ်ကူနိုင်ပါဘူး။ဒီနည်းကဈေးကြီးတယ်လို့လူနာနဲ့ကိုက်ညီမဲ့HIV ယောဂပိုးကိုသဘာဝအဖြစ်ခုခံနိုင်တဲ့ရှားပါတဲ့မျိုးရိုးဗီဇပြောင်းလဲမှုနှစ်ထပ်မူပွားရှိသူအလူရှင်ကိုရှာဖွေနိုင်ဖို့ကလည်းခက်ခဲပါလိမ့်မယ်။ကုသမှုဖြစ်စဉ်မှာနာကျင်မှုတွေခံစားရမှာဖြစ်တယ်လို့အန်နီရဲလည်းများတယ်လို့ London Imperial College ကဒေါက်တာ Sarah Fiddler ကပြောပါတယ်။ဒီကုသမှုကိုခံယူခဲ့သူနှစ်ဦးစလုံးက HIV ယောဂပိုးကူးစက်ခံနေရတဲ့အပြင်ကင်ဆာယောဂါပါတွေ့ပြီးဖြစ်နေတဲ့အတွက်သူတို့နှစ်ယောက်စလုံးမှာရွေးချယ်စရာမရှိလို့ဒီနည်းလမ်းကိုစွန့်စားရွေးချယ်ခဲ့ရတာဖြစ်ပါတယ်။ဒီအစားထိုးကုသနည်းဟာ HIV ယောဂပိုးကိုကြဲကြဲပြန့်ပြန့်ကုသနိုင်မဲ့တကယ်လက်တွေ့ကျတဲ့နည်းလမ်းတော့မဟုတ်ဘူးလို့သုတေသီတွေကသတိပေးထားပါတယ်။သိပ္ပံပညာရှင်တွေကတော့ဒါနဲ့ပတ်သက်တဲ့သုတေသနတွေကိုဆက်ပြီးတော့လှုပ်သွားမှာပဲဖြစ်ပါတယ်ရှင်။
မမြသစင်အောင်ပြောပြခဲ့တာပါရှင်ကျမတို့ video ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့ရတယ်။နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့ရတယ်ဆိုရင် video American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာမှ855ကိုစာရေးသားဆက်သွယ်နိုင်တယ်လို့ email လိပ်စာ bamis@voanews.com ကိုလည်းစာရေးသားပေးပို့နိုင်ပါတယ်ရှင
်ဒ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ညပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့2019ခုနှစ်မတ်လ14ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32တို့ကအပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်။အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေကတော့ကိုဝင်းမင်းရဲ့ကျန်းမာရေးကဏ္ဍ၊ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့တခါတိုင်းရင်းသတင်းလွှာကဏ္ဍမှာတော့ငြိမ်းချမ်းရေးကော်မရှင်နဲ့အပြစ်ရတိုင်းရင်းသားအဖွဲ့တွေနဲ့ဆွေးနွေးပွဲဟာတိုးတက်မှုရှိကြောင်းအစိုးရဘက်ကပြောပေမဲ့လို့တိုင်းရင်းသားတွေဘက်ကတော့အခုလိုပြောပါတယ
်။ကျွန်တော်တို့ဖက်ဒရယ်ကိုချိတက်မယ်လို့ကျွန်တော်တို့ပြောရတယ်ဆိုပေမဲ့အမှန်တကယ်ကျွန်တော်တို့ရှိနေတာကနိုင်ငံရေးဆွေးနွေးပွဲတွေကိုဘလို့ဆွေးဆွေးရမလဲဆိုတဲ့ framework
ကလား KNU အထွေထွေအတွင်ရေးမှူးဘဒုစောတာဒုံမှုရဲ့ပြောပြချက်နဲ့အတူတိုင်းရင်သတင်းလွှာကဏ္ဍကိုနှာစင်ရမှာပါဒီစီစဉ်တွေကမှအခုအရင်ဆုံးစံမာရေးကဏ္ဍကိုနှာစင်ကြရအောင်ပါရှင်ဒီတစ်ပတ်မှာတော့စံမာကြောက်ကတ်စံမာရေးအကြောင်းအပိုင်း1ကိုနှာစင်ရမှာဖြစ်ပါတယ်မလ14ရက်နေ့ဟာကမ္ဘာကြောက်ကတ်နေ့ဖြစ်ပါတယ်ဒီအချိန်မှာကြောက်ကတ်ကျန်းမာရေးအတွက်အရေးကြီးတဲ့အချက်တွေကိုကျန်းမာရေးပညာရှင်တွေကထောက်ပြထားကြပါတယ်ကြောက်ကတ်အားနည်းစေမဲ့အချက်လက်တွေကိုကြိုတင်သိထားဖို့နဲ့ကြောက်ကတ်မပျက်စီးအောင်ကြိုတင်ကာကွယ်ဖို့အရေးကြီးတဲ့အကြောင်းကြောက်ကတ်နဲ့စီလံချောင်းခွဲစိတ်အထူးကဒေါက်တာကျော်မြင့်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ရှင်
โอเคจอกแค่เนสีลันจองคว่เสยทุกข์เสียวันดีจอกดาจอมเนี่ยครับเราတို့အခုမတ်လ14ရက်နေ့ကကမ္ဘာကြောက်ကတ်နေ့ဖြစ်တဲ့အတွက်ကြောက်ကတ်ဂျမိုင်းနဲ့ပတ်သက်ပြီးဆရာရင်ဒီကြောက်ကတ်အားနည်းရခြင်းအကြောင်းရင်းပေါ့ဆရာเนาะအဲ့ဒါတွေကိုကျွန်တော်အဓိကပြောချင်ပါတယ်ဆရာအဲ့ခါကျတော့ဒီကြောက်ကတ်အားနည်းရခြင်းကဘာကြောင့်အဓိကဖြစ်ရလဲဆရာ
ကျွန်တော်တို့ဒီကြောက်ကတ်အားနည်းရယောဂဆိုတာကတော့အဓိကတော့ဒီကြောက်ကတ်ကကောင်းကောင်းအလုံးမလုံးတော့တာကောင်းကောင်းအလုံးမလုံးတော့ဘူးဆိုတဲ့နေရာမှာချက်ချင်းလက်ငင်းဖြစ်သွားတဲ့ကြောက်ကအားနေတဲ့ယောဂါရှိတယ်။နောက်တစ်မျိုးကတော့သူကနာတာရှိကြောက်ကအားနေတဲ့ယောဂါ။အဲ့ဒီဥစ္စာတွေဘာကြောင့်ဖြစ်ရတာလဲဆိုလို့ရှိရင်ခန္ဓာကိုယ်မှာဥပမာဖြင့်စီဂျိုယောဂါခံရှိနေ၊ဒီလိုယောဂါခံရှိနေ၊ဒီလိုယောဂါခံရှိတဲ့လူတွေဟာနာတာရှိမှကြလို့ရှိရင်သူရဲ့ကြောက်ကဒီအခြေအနေပြက်ပြီးလာပြီးတော့ကြောက်ကအားနေတဲ့ယောဂါဖြစ်လာတာပေါ့။ဒီပြေတော့တခြားယောဂါတွေဥပမာဉာဏ်ရောမှာကြောက်တယ်ကြောက်တတ်မှာကြောက်တယ်ပြီးရင်မှာကြောက်တယ်အဲ့ဒီယောဂါကြီးကြောင့်လည်းမကုဘဲနဲ့ထားတယ်နာတာရှိလို့ရှိရင်ကြောက်တတ်မှာလာပြီးရောမှာပြက်စီးပြီးရောမှာကြောက်ကအားနေတဲ့ယောဂါတွေဖြစ်တတ်ပါတယ်။နောက်ဒီစီလံကြောင်းမှာမကြာခဏပိုးဝင်ပြီးရောမှာဒီစီပိုးရာတွေတစ်ခုကြောက်တတ်ရဲ့အသားကိုပြက်စီးနေတာ
ဟုတ်ကဲ့ဆရာအဓိကသုံးခုပေါ့နော်စီဂျူသွေးတူကြောင်ဖြစ်တာရဲ့ဒီကြောက်တယ်တာကြောင်ဖြစ်တာရဲ့နော်စီလံကြောင်ပိုးဝင်တာကြောင်ပေါ့နော်အဲ့ဒါတွေကိုဆရာရဲ့ဘယ်လိုသိနိုင်မလဲကြိုပြီးတော့လဲစောစောစစ်စစ်ကုသမယ်အောင
်ဒီစီဂျူယောဂဆိုတာလေဒီနာကျင်ရင်းယောဂမဟုတ်ဘူးစီဂျူယောဂလည်းနာကျင်ရင်းယောဂမဟုတ်တော့ဆိုတာစစ်သေးကြီးမှလည်းပြီးပါပေါ့နော်အဲ့တော့စီဂျူရေရှိသလားစီဂျူယောဂရှိသလားဆိုတာကတော့ပုံမှန်စစ်သေးလိုက်လို့ရှင်တော့သိနိုင်မှာပေါ့ဆုံးဤ၎င်းမဲ့ဥပမာကြောက်တည်ရှိနေသလားမရှိဘူးလားဆိုတာလေပုံမှန်စစ်ဆေးခြင်းအဖြစ်သိနိုင်ပါလေ။ဟောအဲ့တော့ဒီကြောက်ကတ်ယောဂါရှိမှန်းဘယ်လိုသိမလဲ။ဟောဒီကြောက်ကတ်အားနည်းတဲ့ယောဂါတွေဖြစ်လာပြီးဆိုရင်ပြီးရဲ့လက္ခဏာတော့အစပိုင်းမှာတော့မသိပါဘူး။ဒါပေမဲ့တစ်ဖြည်းဖြည်းဥပမာကြီးစီးနေလာမယ်။ခန္ဓာကိုယ်ရပေါ်ရောင်လာမယ်။အဲခြေထောက်ကရောင်မယ်၊မျက်နှာပေါ်ရောင်မယ်။ဒီကပူဆိုးလာလို့ရှိရင်မောကျလာမယ်အလဲတကူပြန်မှန်းမယ်ဒီထက်ပိုဆိုးနိုင်တော့ကျက်တက်တာလိုတတိလက်တာလိုဘယ်လောက်ကြီးဖြစ်သွားနိုင်ပါလဲအဲ့ဒီအစင်းရောက်သွားပြီဆိုရင်တော့ကြောက်ကအားနေတဲ့
ယောဂတော်တော်လေးပြင်းထန်တဲ့အဆင့်လို့ပြောနိုင်ပါ
ဟုတ်ကဲ့ဆရာကြီးအခုလိုဒီယောဂပြင်းထန်တဲ့အဆင့်မရောက်ခင်ပါဘောနော်ဆရာကုနာပြောတဲ့ဒီပထမပိုင်းဒီလက္ခဏာတွေဒီမှာစီးနေတာတို့ဖော်ရောက်တာတို့ဘောနော်အဲ့ဒါတွေဖြစ်လာချိန်မှာအမြန်ဒီဆရာဝန်နဲ့ပြပြီးတော့ကုသမှုခံယူဖို့လိုတာပေါ့ဆရာနော်
ဟုတ်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့ကုသမှုအနေထားဆရာရေပွေးရအဖြစ်ပေါ့နော်ဟိုရှင်းရှင်းတော်တော်လေးရှင်းပြလိုက်ရမယ်ဆရာ
ကုသတဲ့အနေထားမှာတော့သမတိကတော့ယောဂရဲ့အမိတက်ဖို့လိုတာပေါ့နော်ဥပမာကဒီနာတယောက်ကဒီကြောက်ကအာနေတဲ့ယောဂရှိနေပြီဆိုလို့ရှိရင်ကျွန်တော်ကဒါကြောင့်ကြောက်ကအာနေရတယ်အဖြေရှားဖို့လိုတယ်ဥပမာဒီလိုယောဂအခန်းရှိနေတယ်ဒီလိုယောဂအခန်းရှိနေတယ်ဒီယောဂာတွေကိုသိချာမကုသဘူးဆိုရင်ကျွန်တော်ဒီယောဂာကိုသိချာကုသမှုလိုပါတယ်။ဒီပေါင်းကျင်းတွေသိချာထိန်းမှုလိုတယ်။ဒီကျိုထိန်းမှုလိုတယ်။
ဟုတ်ကဲ့ဆရာကြီး။ဒီကြောက်တည်တာနဲ့ပတ်သက်လို့ဆရာကြီးဘယ်လိုကာကွယ်နိုင်တဲ့အနေအထားရှိလဲ
။ကြောက်တာမှကြောက်ရှိတယ်။နောက်ကြောက်တယ်လေ။ဒီလမ်းကြောင်းမှကြောက်တယ်လေ။ဒီပြင်မှကြောက်ပြီးပိတ်တယ်။ဆိုရင်လေဒါကိုဒါသိချာချာစောစောစီးစီးကုဖို့လိုပါတယ်။တချို့ကတော့ကြောက်တာမှကြောက်ရှိနေတယ်။ဒီပြင်မှကြောက်ပိတ်နေတယ်လေ။ဒါကင်းဉာဏ်မရှိရတဲ့ကြောင့်သူကမသိဘူး။မသိရတဲ့ကြောင့်ဒီတိုင်းပဲနေတယ်။ရမယံခါခါနာတာမျိုးကြီးကြုံတတ်တယ်။အော်ဒီလိုခါနာတာပဲဆိုပြီးတိုက်ခဲတောက်သေးသေးလေးပြီးရေရှည်တောက်တယ်။အဲ့လိုတောင်းလိုက်တဲ့အတွက်ကြောင့်ယာယီတော့တက်တာသွားမယ်။ဒါပေမဲ့အတိုက်ခဲပြောက်စီကိုနိုင်ကိုရတဲ့ကြောက်ကကူလာပြီးတော့ဒုက္ခပေးနိုင်။အဲ့လိုပဲစီလန်းကြောင်းပိတ်နေတယ်၊စီးပုံတွေပိတ်နေပြီဆိုလို့ရှိရင်ကြောက်ကမှလည်းတွားပြီးတော့မှအန္တရာယ်ဖြစ်စေနိုင်ပါတယ်။ဒါကြောင့်ဒီလက္ခဏာတွေဒီလိုဆိုတာနဲ့သုံးတော်ဒီဒီကုဖို့လိုပါတယ်နောက်တစ်ခုကတော့ခဏပြောတဲ့ဒီစီလန်းကြောင်းပိုးဝင်တာပေါ့စီလန်းကြောင်းပိုးမကြခဏဝင်နေဒီပေါ့အထူးသဖြင့်တော့အမျိုးသမီးတွေပေါ့နော်အမျိုးသမီးတွေကမျိုးသားရေးဆက်ပို့ပြီးတော့စီလန်းကြောင်းပိုးဝင်ဖို့ခင်တာပိုများတယ်ပိုများတဲ့အတွက်ကြောင့်သူတို့မကြခဏအဲ့လိုစီးပိုးဝင်နေတဲ့ဒီနာရီကဒီဒီဆရာကုဖို့လိုပါတယ်ဒီဒီဆရာမကုဘူးဆိုလို့ရှိရင်ဒီပိုးတွေကဒီရန်ဤဒီကောင်နဲ့တစ်စဲကြောက်ကတ်ကိုပြန်ရောက်သွားပြီးတော့မှကြောက်ကတ်မှာဒုက္ခပေးနိုင်ပါတယ်။ဒါကြောင့်ဒီစီးပိုးဝင်တဲ့လက္ခဏာတွေစီးပိုးလိုတဲ့ကြောက်ကတ်မှာကြောက်ရှိနေတဲ့ခါနာတဲ့ဆိုရှင်ပေါ်ပေါ်တန်တာမထားသင့်ဘူး။နောက်တစ်ခုကတော့အဲပိုးမှာစီးချိုယောဂါရှိနေတယ်၊ဘီလီယောဂါရှိနေတယ်ဆိုလို့ရှိရင်ကျွမ်းကျင်တဲ့ရာဝင်တွေနဲ့ဒီဒီချာချာဥပဖို့လိုပါတယ်။
ဟုတ်ကဲ့ဆရာကြီး။အဲ့တော့အခုလိုဒီကုသတဲ့အဆင့်မရောက်ခင်ပါပေါ့ဆရာနော်ဖြစ်နိုင်ကာကွယ်နိုင်တဲ့အနေအထားရှိလို့ရှင်တော့ဒါအကောင်းဆုံးပါဆရာအဲ့ခါကျတော့ကာကွယ်နိုင်တဲ့အနေအထားကဘယ်လိုရှိလဲဆရာဒီယောဂါတွေဖြစ်မလာအောင်လေ
ကာကွယ်နိုင်တဲ့အနေအထားတော့နှစ်ပိုင်းပေါ့နော်ပထမတစ်ပိုင်းကတော့ဤသူယောဂါတွေဤသူယောဂါတွေဆိုတာလည်းမဖြစ်ခင်ကကာကွယ်တယ်ဆိုတာကကျွန်တော်တို့နေ့တူဝါပေါ့နော်အစားအသောက်တွေနေထိုင်အသွားအလာအဲ့ဒါတွေကစပါအမကျွန်တော်တို့ပုံမှန်ကိုနဲ့လှူရှာတိကျင်ကအကစားလေးတွေဒီရက်ကိုမှအနည်းဆုံးနိုင်ဝတ်တော့လှုပ်ပြီးနေမယ်အစားအသောက်တွေမှလည်းအငန်းကိုလျှော့သားမယ်အချိုးကြီးလျှော့ရမယ်အစီအသိကြီးလျှော့ရမယ်နောက်တစ်ခုကတော့ရေပေါ့တောက်ရေကလည်းအဲရှင်းတဲ့တောက်ရေတွေဖြစ်ပေါ်လို့ပါတယ်နောက်ကျမ်းမာတဲ့လူတယောက်အနေနဲ့ဆိုလို့ရှိရင်အနည်းဆုံးရေက2လီတာပေါ့နော်2000 cc လောက်ထောက်သေးတယ်ပါလေသမဒံကြီးခန္ဓာကိုယ်မှာရှိနေတဲ့အသိပေါက်တွေကစီးရနေတဲ့ပုံပေါ့ပြန်ပါသွားပါမယ်ဒါကြောက်ကတ်ကောင်းတဲ့လူတွေပြောတာပေါ့ကြောက်ကတ်မကောင်းဘူးဆိုရင်တော့ရေကိုအများကြီးတောက်ကြမလိုပဲနဲ့ဒီရက်ကိုရေဘယ်လောက်တောက်အောင်မယ်ဆိုရဲအတိုင်းသာကကိုယ့်ရဲ့ကျွမ်းကျင်တဲ့ဆရာဝန်နဲ့ပြီးနိုင်ပြီးတော့မှတိုးလျှော့လုပ်ဖို့လိုပါလေနောက်တစ်ခုကတော့ကြီးကျုံနဲ့တော့ပြီးလို့ဒီချကုမယ်ပြီးပြီးပုံမှန်တောက်မယ်ဘုံလို့ရှိရင်ဒီအေးလို့ရတဲ့တခုဒီကြောက်ကတ်တခုတည်းရဲ့ဒုက္ခပေးတာမဟုတ်ဘူးတခြားအစိတ်ပိုင်းနေနှလုံးနေအဆုတ်ဒီတော့ဒီအုံနောက်ပိုင်းဆိုင်ရာဒီအလုံးသွားဒုက္ခပေးနိုင်တဲ့ယောဂဖြစ်နေပါတယ်ဒါကြောင့်ဒါကာကွယ်ခြင်းတော့အကောင်းဆုံးပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုယ်ဝင်တဲ့စီစဉ်တိဆက်ပြနေတဲ့ကျမရဲ့အစီအစဉ်ကိုအခုလိုကြာတာပရင်းနေညတိုင်းမှာအသေးနာစင်နိုင်ပြီးမနက်ဖြန်မနက်မှနောက်တစ်ချိန်ပြန်လည်ထုတ်လွှင့်ပေးမှာပါရှင်။အခုမြမအရေးသုံးသက်ချက်ကိုနားဆင်ရပါမယ်။ဒေါ်ဆန်းစုကြည်ခေါင်းဆောင်တဲ့အရတာတစ်ပိုက်အစိုးရခင်မှလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နယ်ပါလာပုံကိုဥအောင်ခင်သုံးသက်ပြီးကိုညာဝင်းအောင်နဲ့အတူတင်ဆက်ပေးထားပါရှင်။
မြန်မာပြည်မှာလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ဘယ်လောက်ရှိတယ်ဆိုတာကိုအဖွဲ့အစည်းအသေးသေးကလေ့လာစမ်းသပ်နေကြတာဒေါက်တာသုတိကောင်းဆောင်နဲ့ NLD အစိုးရတက်လာကြတဲ့ကဖြစ်ပါတယ်။ ဦးသိန်းစိန်အစိုးရလက်ထက်2023မှာပြဋ္ဌာန်းတဲ့ဆက်သွယ်ရေးတယ်လီကွန်ဥပဒေနဲ့ပြင်ဆင်ချက်ဥပဒေအရအရေးယူခံရသူဦးရီဟာဦးသိန်းစိန်ခေတ်ကတည်းကပုံမှန်များပြားနေပါတယ်ဆက်သွယ်ရေးဥပဒေနဲ့အရေးယူမှုဟာဦးသိန်းစိန်လက်ထက်မှာဆက်တမှု NLD လက်ထက်မှာ136ခုရှိတယ်လို့အသံအဖွဲ့ရဲ့အစိုးရတက်တန်းဝက်အစီရင်ခံစာမှာဖော်ပြပါတယ်မနေ့ကဇန်နဝါရီလမှာတီထောင်တဲ့အသံအဖွဲ့ကလူငယ်တို့နဲ့ဘန်ကောက်အခြေစိုက်စီပါသတင်းအဖွဲ့တို့ပူးတွဲရေးသားထားတဲ့အစီရင်ခံစာဖြစ်ပါတယ် NLD အစိုးရတက်ခါစာမှာလွတ်လပ်စွာထုတ်ဖော်ပြောဆိုမှုကိုခွင့်ပြုခဲ့ပြီးနောက်ပိုင်းမှာစက်သွေးရေးဥပဒေနဲ့အရေးယူလာပြီးရှိလာပါတယ်ပြင်သစ်အခြေစိုက် Reporter Without Borders အဖွဲ့ကနိုင်ငံ180မှာသတင်းလွတ်လပ်မှုကိုတင်ပြရမှာမြန်မာကအဆင့်139မှာရှိပါတယ်အင်ဒိုနီးရှားနဲ့ဖိလစ်ပိန်နိုင်ငံတို့ကမြန်မာနဲ့တာပြီးထိုင်းကမ္ဘောဒီးယားမလေးရှားစင်ကာပူလာအိုနဲ့တရုတ်ကမြန်မာနဲ့ဆိုးနေပါတယ
်2023ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးမှာကြေကြေပြန့်ပြန့်အဓိပ္ပာယ်ဖွင့်ဆိုထားတာကိုအခွင့်ကောင်းယူပြီးအရေးယူနေကြတာဖြစ်တယ်လို့အမေရိကန်အခြေစိုက် Freedom House အဖွဲ့ကဆိုပါတယ်ဆက်သွယ်ရေးကွန်ရက်တစ်ခုခုကိုအသုံးပြုပြီးပုဂ္ဂိုလ်တူကို၆နှံ့မှုအနိုင်အထက်ပြုမှုမတရားတားဆီးကန့်ကွက်မှုအသည်ဖြက်မှုနှောက်ယှက်မှုမလျော်ဩဇာသုံးမှုဒါမှမဟုတ်ချင်းချောက်မှုစရာတွေကိုလုပ်ရင်ထောင်ဒဏ်3နှစ်ဖြစ်စေဒဏ်ငွေဖြစ်စေနှစ်ခုစလုံးဖြစ်စေချမှတ်နိုင်တယ်လို့ဆိုပါတယ်ပြင်ဆင်ချက်မှာတော့ထောင်ဒဏ်ကို2နှစ်အထိရှော့ပေါ်လိုက်ပါတယ်တရားဥပဒေစိုးမိုးရေးဘက်မှလည်းမြန်မာနိုင်ငံဟာညံပြင်းနေစေဖြစ်ပါတယ်တီးကြလွတ်လပ်ပြီးတမာတမဖြစ်တဲ့တရားစီရင်ရေးစနစ်ကိုရောက်ဖို့အများကြီးလိုနေသေးတယ်လို့ဆိုပါတယ်
2018လွတ်လပ်မှုအညွန်းမှာလွတ်လပ်မှုရှိတဲ့နိုင်ငံမရှိတဲ့နိုင်ငံနဲ့အနည်းအကျဉ်းသာရှိတဲ့နိုင်ငံဆိုပြီးနိုင်ငံပေါင်း195နိုင်ငံကို3မျိုး3စားခွဲပြားတာပါပဲဒီထဲမှာလွတ်လပ်မှုရှိတဲ့နိုင်ငံက45ရာခိုင်နှုန်းမရှိတဲ့နိုင်ငံက25ရာခိုင်နှုန်းနဲ့လွတ်လပ်မှုအနည်းအကျဉ်းရှိတဲ့နိုင်ငံက30ရာခိုင်နှုန်းရှိပါပဲအာဆီယံအုပ်စုမှာတော့မြန်မာမလေးရှားအင်ဒိုနီးရှားဖိလစ်ပိုင်နဲ့စင်ကာပူကိုလွတ်လပ်မှုအနည်းအကျဉ်းရှိတဲ့နိုင်ငံအဖြစ်သတ်မှတ်ပါတယ်။ထိုင်း၊ဗီယက်နမ်၊လာအို၊ကမ္ဘောဒီးယားနဲ့ဘရူနိုင်းကိုတော့စာနယ်ဇင်းလွတ်လပ်မှုမရှိတဲ့နိုင်ငံအဖြစ်သတ်မှတ်တာပါပဲ။သတင်းသမားကိုပြည်ထောင်စုဝန်ကြီးဌာနကစောင့်ကြည့်တာဟာမြန်မာပြည်မှာလူရုပ်လုံခြုံလူဖြစ်နေပါပြီ။သတင်းယူတဲ့သတင်းတောက်ကိုတပုံနဲ့ဆက်သွယ်တယ်လို့ဆွဆွဲပြီးအစိုးရကအမှုလုပ်တတ်ပါပဲ
။စစ်တပ်နဲ့အစိုးရကိုဝေဖန်တယ်လို့ယူဆရင်NLD အစိုးရဟာမရှင်းလင်းမပြတ်သားတဲ့ဥပဒေတွေကိုတုံးပြီးစာနယ်ဇင်းတွေကိုဖိနှိပ်ချုပ်ချယ်နေတယ်လို့လူအခွင့်အရေးစောင့်ကြည့်အဖွဲ့ကဆိုပါတယ်။ဒါကြောင့်မို့လက်နက်ကန်ပဋိပက္ခဖြစ်ပွားရာဒေသကိုတွားရောက်မဲ့သတင်းသမားဥယေနှဲပါနေတာဖြစ်ပါတယ်။အမျိုးမျိုးချင်းချောက်ခံရတဲ့သတင်းသမားဟာဓမ္မဒိဋ္ဌံကြကြမကြောက်မရွံ့သတင်းရေးနိုင်ဖို့ခက်ခဲတယ်လို့စတေမာလာထုတ်ကုလသမဂ္ဂအစီရင်ခံစာမှာဖော်ပြပါတယ်။အစိုးရအာဏာပိုင်တွေကဆွဲချက်တင်တဲ့အမှုမှာလွတ်ဖို့အလားအလာအလွန်နှဲပါတယ် NLD အစိုးရခင်မှာလည်းယုံကြည်ချက်ကြောင့်ထောင်ကျနေသူတွေရှိနေပါတယ်နိုင်ငံရေးအကျဉ်းသား40နဲ့အမှုစစ်ခံရသူ300နီးပါးရှိနေတယ်လို့လူအခွင့်ရေးစောင့်ကြည့်အဖွဲ့ကဆိုပါတယ
်ထောင်ဒဏ်ကျခံရတဲ့ Writer သတင်းတော်ဦးရဲ့အယူအဆကိုတရားရုံးကပေချလိုက်တာကိုကြည့်ရင်မြန်မာပြည်အာဏာရှင်စနစ်အောက်ပြန်ရောက်နေတာသိတာကြောင့်မကြာမီကမြန်မာပြည်ကပြန်လာတဲ့ကုလသမဂ္ဂဝန်ထမ်းဟောင်းချားလ်စ်ပီထရီကဇန်နဝါရီလ17ရက်နေ့သို့ဝါရှင်တန်ပို့သတင်းစာမှာရေးထားပါတယ်။ဒီပုဂ္ဂိုလ်က2003က2009အထိမြန်မာပြည်မှာ9နှစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။တန်ပြီးအနာဂတ်နဲ့ပတ်သက်လာရင်စစ်တပ်နဲ့ဒေါ်စားစုကြည်ဟာအငြင်းချင်းတူတယ်လို့ချားလ်စ်ပီထရီကဆိုပါတယ်။ပို့ချုပ်မှုကြီးမြင့်အောင်လိုင်နဲ့ဒေါ်စားစုကြည်တို့ရဲ့အထွေခွန်ဟာကိုယ်ပြားချမ်းသာလာတာမဟုတ်ဘူးလို့ဆိုပါပဲ။ဒါကြောင့်မို့တိုင်းနာလက်နက်ကန်အဖွဲ့တွေနဲ့ဆွေးနွေးတာလေပြောက်မှာမဟုတ်ဘူးလို့ချားလ်စ်ပီထရီကမြင်ပါလေ။ဒေါ်ဆာစုကြည်ဟာပါလီမန်လွတ်တော်စနစ်ကိုယုံကြည်ပုံရပေမဲ့လုတ်ပုံကိန်းဘုံကတော့အာဏာရှင်ဆန်နေလို့ဆိုပါပဲ။ NLD လွတ်တော်အမတ်တွေကိုတင်းကျပ်စွာချုပ်ကန့်ထားပြီးကိုလိုနီအစိုးရနဲ့စစ်အစိုးရတုံးနေတဲ့ဖိနှိပ်ရေးရန်ရာတွေကိုသက်သုံးနေတော့ငဲလို့ကြားစက်ထရီကသုံးသပ်ထားပါတယ်ခင်ဗျာ
သ
ောင်ခင်ရဲ့မြန်မာရေးတုံ့တက်ချက်ပြန်လည်ထုတ်လွှင့်ချက်ကိုတနင်္ဂနွေနေ့မနေ့ခင်းမှနှာစင်နိုင်ပါလိမ့်ရှင်။အခုနောက်ဆုံးနှာစင်ကြရမယ့်တိုင်းရင်းသတင်းလွှာကိုတော့ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတောက်တွေစူးစီးတင်ဆက်ပေးနေပါလိမ့်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတော်ဝန်တန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့တနင်္လာရီတိုင်းဒေသကြီးဝင်းကြီးချုပ်ဒေါက်တာလဲလဲမော်နဲ့ Global Grand Service GGS ကုမ္ပဏီကထိတ်တန့်အရာရှိ၃ဦးကိုအဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့အမှုဖွင့်လှစ်ယူထားပါတယ်။ရခိုင်ပြည်နယ်ပုံနှားကျောင်းမြို့နယ်တဲကရဲစခန်းကိုရခိုင်တပ်မတော် AA ကဝင်ရောက်တိုက်ခိုက်ခဲ့တယ်ဆိုတာနဲ့မြမငင်းချင်းရေးဆွေးနွေးပွဲတွေကြံလေကျင်းပနိုင်ဖို့အတွက်ငင်းချင်းရေးကော်မရှင်နဲ့အပြည့်အတိုင်းသားလက်နက်ကင်အဖွဲ့၁၀ဖွဲ့တို့တွဲဆောင်ဆွေးနွေးတဲ့အခြေအနေအကြောင်းကိုကြားသားရမှာပါရှင
်။မြမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကိုအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။တနင်္လာရီတိုင်းဒေတာကြီးအစိုးရဖွဲ့ဝင်ကြီးချုပ်ဒေါက်တာလဲလဲမော်နဲ့ Global Grand Service GGS ကုမ္ပဏီကထိတ်တန့်အရာရှိ၃ဦးကိုအဂတိလိုက်စားမှုတိုက်ချက်ရေးဥပဒေနဲ့အမှုဖွင့်လှစ်အရေးယူထားတယ်လို့မြန်မာနိုင်ငံအဂတိလိုက်စားမှုတိုက်ချက်ရေးကော်မရှင်ကမတ်လ၁၀ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။စုံစမ်းစစ်ဆေးရေးအဖွဲ့ရဲ့စစ်ဆေးတွေ့ရှိချက်အရဒေါက်တာလဲလဲမော်ကိုအဂတိလိုက်စားမှုတိုက်ချက်ရေးဥပဒေပုံမှန်ငန်းငါအရတော်၎င်း GGS ကုမ္ပဏီက MD ဦးသိန်းထွေးဒါရိုက်တာဦးအောင်မြတ်နဲ့ဦးသူရအောင်တို့ကိုအဂတိလိုက်စားမှုတက်ဖြတ်ရေးဥပဒေပုံမှန်ငါးငါးမြင်ဆောင်63အရ၎င်းတရားစွဲချက်တွေနဲ့အမှု၄ခုဖွင့်ပြီးအရေးယူဆောင်ရွက်ဖို့ဒဝဲမြို့မြို့မရဲစခန်းမှာတိုင်ကြားချက်ဖွင့်လှစ်ပြီးတရားစွဲဆိုအရေးယူခဲ့တာပါဒေါက်တာလဲလဲမော်ကိုအဂတိလိုက်စားမှုတက်ဖြတ်ရေးဥပဒေပုံမှန်ငါးငါးအရအမှုဖွင့်လှစ်လိုက်တဲ့အပေါ်အဂတိလိုက်စားမှုကျူးလွန်ကြောင်းပြစ်မှုထင်ရှားရင်15နှစ်ထပ်မပိုတဲ့ထောင်ဒဏ်ချမှတ်နိုင်တယ်လို့အဂတိလိုက်စားမှုတက်ဖြတ်ရေးကော်မရှင်ပြောရေးဆိုခွင့်ရှိသူဦးကျော်စိုးကပြောပါတယ်
ရခိုင်ပြည်နယ်ပုံနှကျုံမြို့နယ်ရိုးရိုးကျေးရွာကရဲစခန်းကိုရခိုင်တပ်မတော် AA ကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။မလ9ရက်နေ့ညမှာရိုးရိုးရွာမှာရှိတဲ့ရဲစခန်းကို AA ကဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်ရဲတပ်ဖွဲ့ဝင်9ဦးသေဆုံးပြီး2ဦးပျောက်ဆုံးနေတယ်လို့လက်နက်တချို့လည်းဆုံးရှုံးခဲ့ရတယ်လို့အစိုးရထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုလိုရိုးရိုးရွာကရဲစခန်းတိုက်ခိုက်ခံရတဲ့နောက်ပိုင်းမင်းပြမြို့နယ်ကပန်းမြောင်ရဲစခန်း၊ရတိတ်တောင်မြို့နယ်ကကူတောင်၊အိုးဖောက်နဲ့ချွတ်ပြင်းရဲစခန်းနဲ့ဗူရီတောင်မြို့ကစီတီတောင်ရဲကင်းစခန်းတွေကိုရုတ်သိမ်းသွားတာဖြစ်ပါတယ်။ရဲစခန်းတွေကိုရုတ်သိမ်းမှုဟာလုံခြုံရေးမရှိတဲ့အတွက်ဖြစ်တယ်လို့အစိုးရဘက်ကပြောဆိုထားပြီးရုတ်သိမ်းသွားတဲ့ရဲစခန်းတွေကတပ်ဖွဲ့ဝင်တွေကိုတခြားရဲစခန်းတွေမှာပူးပေါင်းထားတာဖြစ်ပါတယ်။ရခိုင်တပ်မတော် AA ကမလ22ရက်နေ့ကပလောဝမြို့နယ်တန်တောင်ရဲစခန်းကိုတိုက်ခိုက်ခဲ့တယ်လို့ဇန်နဝါရီလ4ရက်နေ့ကလည်းဗူဒီတောင်မြို့နယ်ကကတိလဂုတ်တောင်နဲ့ငမြင့်ပေါ်ရဲစခန်းတွေကိုတိုက်ခိုက်ခဲ့ပါတယ်။
ချင်းပြည်နယ်ပလဲဝမြို့နယ်အတွင်းကတပ်မတော်တိုက်ရင်963အခြေပြုတဲ့တပ်စခန်းကို AA တပ်ဖွဲ့တွေကတိုက်ခိုက်ခဲ့လို့လက်နက်နဲ့စစ်ပစ္စည်းအမြောက်များအပါအဝင်တပ်မတော်စစ်သုံးပန်း12ဦးလက်ရဖမ်းဆီးရရှိခဲ့တယ်လို့ AA ပြန်ကြားရေးတာဝန်ခံခိုင်တုခါကပြောပါတယ်။ပလဲဝမြို့နယ်ပီချောင်းဒေသပြန်ဆိုရွာမှာစကခငါလက်အောက်ခံကွအခြေဆိုင်ခမရ963တပ်စခန်းကိုမတ်လ9ရက်နေ့မှာ AA ဖက်ကတိုက်ခိုက်ခဲ့တာပါဖမ်းဆီးရမိတဲ့စစ်သုံးပန်း12ဦးထဲမှာရွာသား9ဦးပါဝင်နေပြီးသူတို့ကိုမကြခင်မှာလွတ်ပေးမှာဖြစ်ပြီးတပ်မတော်သားစစ်သုံးပန်းတွေကိုတော့ဆက်လက်ထိန်းသိမ်းထားမယ်လို့ခိုင်တုခကပြောပါတယ်
ရှမ်းပြည်ပြန်လည်သူတော်ရေးကောင်စီရှမ်းပြည်တပ်မတော် RCSSSC ကအစိုးရရဲ့အမျိုးသားပြန်လည်တင်းမြတ်ရေးနဲ့ငြိမ်းချမ်းရေးဘူဌာနနဲ့အစိုးရတပ်မတော်ကိုယ်စားလှယ်သူနဲ့တွေ့ဆုံခဲ့ပါတယ်။မလ17ရက်နေ့နဲ့12ရက်နေ့တွင်မှတွေ့ဆုံခဲ့တာဖြစ်ပါတယ်။ NRPC ဒုတိယဥက္ကဋ္ဌကောက်တာတင်မျိုးဝင်းဦးဆောင်တဲ့အဖွဲ့နဲ့တွေ့ဆုံရမှာကျင်းပပြသသွားတဲ့တတိယအကြိမ်27ရာစုပင်လုံးကြီးလာကံသဘောတူညီချက်ဆိုင်ရာအကောင့်တွေဖော်ရေးကိစ္စဖန်ဆီးခံရတဲ့အပြည့်အဖွဲ့ဝင်တွေပြန်လည်လှုပ်ပေးဖို့ကိစ္စလူသူနဲ့မျိုးရစစ်နိုင်ငံရေးစနစ်ဝယ်ပြုလုပ်နိုင်ရေးကိစ္စဒေတာဖွံ့ဖြိုးရေးဆိုင်ရာကိစ္စတတိုင်းပြည်လုံးအစ်တိုက်ပွဲရပ်တန့်ပြီးစစ်ဘေးရှောင်တွေနေရပြန်နိုင်ရေးကိစ္စစရုပ်ကကျိန်27ရာစုပင်လုံးညီလာခံကိစ္စနဲ့မူရစ်စေဝါပူပေါင်းတိုက်ဖျက်ရေးဆိုင်ရာကိစ္စရပ်တွေပါဝင်ပါတယ်တမတော်ကိုယ်စားလှယ်ဒုတိယဗိုလ်ချုပ်ကြီးရာပြည်ဥဆောင်တဲ့အဖွဲ့ကိုတွေ့ဆုံရမှာတော့တမတော် RCSSSC နဲ့ SFPP SSC အဖွဲ့တို့သုံးဘွေးဆိုင်ဆွေးနွေးရေးဆိုင်ရာကိစ္စ ရှမ်းပြည်မြောက်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေပြည်ပခတွေရှော့ချရေးကိစ္စရပ်တွေအန်စီလမ်းကြောင်းအကောင်အထည်ဖော်မှုမှာနားလည်မှုလွှဲမောင်းနေတဲ့သဘောထားတွေတပ်မှန်တွေ့ဆုံဆွေးနွေးရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့တပ်မတော်ပြန်ကြားရေးကထုတ်ပြန်ခဲ့ပါတယ်အမျိုးသားပြည်နယ်တင်းမြင့်ရေးနဲ့ငင်းချမ်းရေးဘူဒနာ
ကရင်ပြည်နယ်မြန်ကြီးငူစစ်ဆောင်စခန်းမှာနနစ်ကြော်ကြာခေါလုံနေထိုင်ပြီးတဲ့နောက်ရွရွန်းစပြုတ်နေပြီဖြစ်တဲ့စစ်ဆောင်တွေနေအိမ်အတွက်ပြန်လည်ပြုတ်ပြင်နိုင်ဖို့အိမ်မိုးဖက်နယ်ဝါတွေအကူအညီလိုအပ်နေတယ်လို့စစ်ဆောင်စခန်းတာဝန်ရှိသူတွေကပြောပါတယ်ပြီးခဲ့တဲ့မိုးတွင်းကာလကအဲ့ဒီစစ်ဆောင်စခန်းမှာရေကြီးမှုတွေကြုံတွေ့နေရတာကြောင့်နေအိမ်တွေခိုင်ခန့်မှုမရှိတော့ဘဲအ ကျွန်တော်တို့ရဲ့ဒေတာတွေကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့က
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါတိစုံနေတဲ့မြန်မာနိုင်ငံရေးဆွေးနွေးပွဲတွေကျင်းလေကျင်းပနိုင်ဖို့အတွက်နိုင်ငံရေးကော်မရှင်နဲ့အပြည့်အဝတရင်သားလက်နက်ကိုင်ဆွဲဖွဲ့တို့ထိုင်းနိုင်ငံချင်းမှန်မြို့မှာမတ်လ9ရက်နေ့ကတွေ့ဆုံဆွေးနွေးခဲ့ပါတယ်ဒီတွေ့ဆုံမှုမှာဘာထူးခြားမှုတွေရှိနေပါသလဲမိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်
ထိုင်းနိုင်ငံချင်းမှန်မြို့မှာကျင်းပခဲ့တဲ့ငြိမ်းချမ်းရေးကော်မရှင်ရဲ့အလို့တော်ဆွေးနွေးပွဲဟာတိုးတက်မှုရှိတယ်လို့အစိုးရငြိမ်းချမ်းရေးအကြံပေးပုဂ္ဂိုလ်ဦးလှမောင်ရွှေကပြောပါတယ်ဒီကျွန်တော်တို့ဒီအခေါက်အခဲလာတဲ့အထက်မှာတော့ဒီတပတ်ကတော့တော်တော်တိုးတက်မှုရှိတယ်လို့ပြောလို့ရအောင်နိုင်ငံရေးဆွေးနွေးပွဲတွေကိုဘယ်လိုဆက်လုပ်မလဲဆိုတာမျိုးယူပီဒီဂျီမှာဆွေးနွေးယူပီစီမ ကိုလိုရုံချင်မှုတွေပြန်လဲတည်ဆောက်နိုင်တဲ့အတွက်အစိုးရငင်းချမ်းရေးကော်မရှင်နဲ့ RCSS ကိုယ်စားလှယ်အဖွဲ့ဟာနေပြီးတော့မြို့သားပြန်လဲတည်မြှင့်ရေးနဲ့ငင်းချမ်းရေးဗဟုထာနအနာပီစီမှာမလ၁၁ရက်နေ့ကတရားဝင်ဆွေးနွေးပွဲတွေပြန်လဲကျင်းပနိုင်ခဲ့ပြီးတမတော်ကောင်းဆောင်တွေနဲ့လည်းတွေ့ဆုံဆွေးနွေးနိုင်ခဲ့တယ်လို့ကရင်မြို့သားစီယုံ ကရင်မျိုးသားစီယုံ KNU နဲ့အလားတူတရားဝင်ဆွေးနွေးပွဲတွေကလည်းဆက်လက်ပြုလုပ်တော့ဖို့စီစဉ်နေတယ်လို့လည်းဦးလာမောင်ရွှေကဆိုပါတယ်။ကရင်မျိုးသားစီယုံ KNU ထွေထွေတရင်မှုဗဒုစောတာတို့မှာလက်ရှိငင်းချမ်းရေးဖြစ်စဉ်ဟာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးလမ်းကြောင်းကနေတွေ့ပြနေတယ်လို့လည်းတိုင်းရင်းသားလက်နက်ကင်ခေါင်းဆောင်တွေကရှုမြင်နေပြီးအစိုးရနဲ့တမတော်ခေါင်းဆောင်တွေကိုရှင ကျွန်တော်တို့ဖက်ဒရယ်ဘုတ်ချစ်တဲ့မယ်လို့ကျွန်တော်တို့ပြောရတယ်ဆိုပေမဲ့အမှန်တကယ်ကျွန်တော်တို့ရှိနေတာကနိုင်ငံရေးဆွေးနွေးပွဲတွေကိုဘယ်လိုဆွေးနွေးရမလဲဆိုတဲ့ framework
ကရှိနေတယ်လိုအပ်နေတဲ့ဖက်ဒရယ်ပြည်ထောင်စုလမ်းပြမြေပေါ်တစ်ခုချမှတ်နိုင်ဖို့အတွက်ကိုထိုက်တီစည်းဝေးတရက်ကိုဒါမဲ့မေလထဲမှာကျင်းပသွားဖို့ NCA လက်မှတ်ထိုးတိုင်းရင်းသားလက်နက်ကိုင်ခေါင်းဆောင်တွေကဆုံးဖြတ်ထားတာပါ အခုကျင်းပပြည်စည်းခဲ့တဲ့ချင်းမာမျိုးကအလို့တဘောဆွေးနွေးပွဲမှာဆိုလို့ရှိရင်မြောက်ပိုင်းမဟာမိတ်ခုနှစ်ဖွဲ့ NCA လက်မှတ်ရေးထိုးနိုင်ဖို့အတွက်ကိုအစိုးရနဲ့တမတော်ဘက်ကတကားဖွဲ့ထားတာ။တိုင်းရင်းသားတွေရဲ့လက်နက်တွေကို 2020 ခုနှစ်မှာဇွန်အတင်းဖြုတ်သိမ်းမှာမဟုတ်တလို့နိုင်ငံရေးဆွေးနွေးပွဲရလဒ်တွေကိုပြည်ထောင်စုငြိမ်းချမ်းရေးညီလာခံ UPC မှာတဘောတူဆုံးဖြတ်ချက်ချမှတ်ပြီးတော့လို့တော်ထဲမှာအပြည့်ပြုတ်သွားဖို့အချက်၃ချက်ကိုအစိုးရကိုယ်စားလှယ်တွေပြောဆိုခဲ့တဲ့အကြောင်းကိုလည်းဆွေးနွေးပွဲတက်ရောက်သူတွေကတဆင့်သိရပါတယ်ရှင်။
ဆက်ပြီးတော့ပင်လုံကတိကဝပင်လုံစိတ်ဓာတ်နဲ့ပတ်သက်ပြီးအသေးစိတ်လေးလာသိရှိရအောင်လို့တိုင်းသာလက်နက်ကင်တပ်ဖွဲ့၄ဖွဲ့ကနေပြီးတော့ပင်လုံလက်ဆွဲစာအုပ်ကိုပြုစုရေးသားထုတ်ဝေလိုက်ပါတယ်။ဒီစာအုပ်ကိုမတ်လ3ရက်ပြုလုပ်တဲ့ PPSC အစည်းအဝေးမှာ
ဒီပင်လုံလက်ဆွဲစာအုပ်မှာဘာရီပါပါတယ်ငင်းချင်းလုပ်ငန်းစဉ်မှာဘလို့အထောက်အကူပြုတယ်လဲဆိုတာအသေးစိတ်သိရအောင်နားမဟောင်ကနေစူးစီးတင်ဆက်ထားပါတယ်ဒီပင်လုံလက်ဆွဲစာအုပ်ကိုပြုစုထုတ်ဝေရခြင်းအကြောင်းရင်းကိုတော့
ဒီစာအုပ်မှာဖက်ဒရယ်တေရှန်ပြည်ထောင်စုပြည်ထောင်စုကိုပဲလို့တည်ထောင်လာတယ်လဲဆိုတာတွေပါဝင်ကြောင်းဘုချောင်းစံပေးထားတဲ့ဂတိ၃ချက်ကိုပိုင်ပြဋ္ဌာန်းခွင့်လူခွင့်ရင်းနဲ့ဒီမိုကရေစီငွေကြေးစီရင်ပိုင်ခွင့်စတာတွေဟာကနေ့အထိဘာမှဖြစ်မလာသေးတာကြောင့်ဒီအချက်၃ချက်ကိုမျှတမှုရှိအောင်
အကောင့်ထဲပေါ်သွားရမှာဖြစ်ကြောင်းအဆက်ရှိအချက်တွေပါတယ်လို့သိရပါတယ်။CNF2ဥက္ကဋ္ဌလေးပူနင်းကေကပြည်ထောင်စုတိဆောက်ရေးမှာပင်လုံစာချုပ်ကိုအခြေခံမှုလိုတယ်လို့ဆိုပါတယ်။ဒီပင်လုံကိုအခြေမခံနဲ့ကျွန်တော်ရဲ့အနာဂတ်ပြည်ထောင်စုကိုဒီဆောင်ဆောင်မှာလို့ဒီလိုခံနေချက်ပြီးပါတယ်။ဒီပင်လုံလက်ဆွဲစာအုပ်ကိုရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော်
RCSSSE ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော် SSPP SSE ကချင်လွတ်မြောက်ရေးတပ်မတော် KIO ချင်းအမျိုးသားတပ်ဦး CNF တို့လေးဖွဲ့နဲ့တပ်တိပညာရှင်ဒေါက်တာမြများကနေအချိန်နှစ်နှစ်ကြာအချိန်ယူပြီးပြုစုလာခဲ့တာဖြစ်ပါတယ်ဘင်လုံလက်ဆွဲစာအုပ်ကိုလက်ရှိမှာတော့မြန်မာဘာသာနဲ့အင်္ဂလိပ်ဘာသာထုတ်ဝေထားပါတယ်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
တနင်္လာနေ့တိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာလက်လက်မော်နဲ့ဂလိုဘယ်ဂရန်ဆာဗစ်ဂျီဂျီအက်စ်ကုမ္ပဏီကထိတ်တန့်ရရှိသုံးဦးကိုအဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့အမှုဖွင့်အရေးယူထားတယ်လို့မြန်မာနိုင်ငံအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။
တော်ရင်ရှင်တို့အခုနားဆင်ကြကြတာကတော့ပြည်နယ်ဝိုင်းတော့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းပါပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရ။တိုင်းရင်သတင်းလောကနာကိုတောက်ကြနေမယ့်ပိုင်းအစီအစဉ်မှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်။အခုစနေညဒါရိုက်လေးလိုင်းဆွေးနွေးကမှဆွေးနွေးကြမယ့်အကြောင်းအရာကိုပြောပြပါရစေရှင်။ မြေယာစီမံခန့်ခွဲမှုဥပဒေအရမြေယာတွေကိုတရားဝင်ပိုင်ဆိုင်ကြောင်းရှောက်ထားဖို့တပ်မှတ်ထားတဲ့နောက်ဆုံးရက်ဒီသတင်းပတ်ထဲမှာပဲကုံဆုံးသွားပါပြီ။မြေလွတ်မြေလတ်နဲ့မြေရိုင်းစီမံခန့်ခွဲမှုဥပဒေကြောင့်အစဉ်အဆက်စိုက်ပျိုးလုပ်ကင်ပိုင်ဆိုင်ကြတဲ့မြေယာတွေကိုလက်လွတ်ဆုံးရှုံးမှအရေးယူခံရမှာကိုဒေသခံတွေလူခွင့်ရေးလှုပ်ရှားသူတွေနဲ့ကုလသမဂ္ဂအရာရှိတွေကပါစိုးရိမ်မခင်
ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို ကိုအောင်လွင်ကပြောပြပေးပါဦးမယ်ရှင
်မက္ကဆီကိုနိုင်ငံနဲ့နေဆက်မှာဒိုင်းဆောင်မဲ့အစီအစဉ်တွေအသုံးစရာကိုသမတ်တော်နဲ့ထွန်းကအရေးပေါ်အခြေအနေကြီးညာထားတာကိုကန့်ကွက်မဲ့ဆုံးဖြတ်ချက်တည်းကိုဒီနေ့ထက်လက်တော်မှာမဲခွဲဆုံးဖြတ်တည်ပြုမယ်လို့မျှော်လင့်ရပါတယ် Republican 53ရောင်းနဲ့တိုက်ခတ်နမှုကွက်ပါတီက49ရောင်းရှိတဲ့ထက်လက်တော်မှာသမတ်ရဲ့အရေးပေါ်ကြီးညာချက်ကိုဆန့်ကျင်မဲ့အစီအစဉ်ကိုဒီမိုကရက်တွေသာမက Republican 60တချို့ကလည်းထောက်ခံမယ်အကြောင်းပြောဆိုထားကြတာပါနိုင်ငံပေါင်း30လောက်ကလူပေါင်း159ယောက်သေဆုံးရတဲ့အီသီယိုးပီးယားနိုင်ငံကတနင်္ဂနွေနေ့ကဖြစ်ချခဲ့တဲ့အမေရိကန်ဘဝင်းချက်လေယာဉ်ကပြန်တမ်းမှုမှတ်တမ်းတင်ကြရဖို့ပြည်သူနိုင်ငံမှာကြွမ်းကျင်သူတွေစတင်စစ်ဆေးနေပါပြီ။အီသီယိုးပီးယားလေယာဉ်လိုင်းကဖြစ်ချခဲ့တဲ့ဘဝင်း737 MAX 8 ဂျက်လေယာဉ်မျိုးစားပြီးခဲ့တဲ့အောက်တိုဘာလနဲ့အင်ဒိုနီးရှားနိုင်ငံက Lion Air လေယာဉ်လိုင်းကလူပေါင်း189ယောက်သေဆုံးရတဲ့မတော်တဆမှုကြုံခဲ့တဲ့လေယာဉ်မျိုးစားနဲ့လည်းတူညီနေပါတယ်။ဘဝင်းကွန်ပျူတာ Max မျိုးစားလေယာဉ်အားလုံးကိုပြန်တမ်းမှုရေဆိုင်မှုအမေရိကန်လေကြောင်းဥစည်းထဏာကဒီကနေ့ပဲညွှန်ကြားလိုက်ပါတယ်။ဒီသတင်းပတ်သက်30ရက်မဲခွဲဆုံးဖြတ်နေတဲ့ဗြိတိန်လွှတ်တော်မှာဒီနေ့မှာတော့ဥရောပသမ္မတ EU ကခွဲထွက်ရေးအတွက်အချိန်ပိုတောင်းတင်မတင်လွှတ်တော်ကိုယ်စားလှယ်ဆက်လက်မဲခွဲမှာပါခွဲထွက်ရေးအတွက် EU နဲ့ညှိနှိုင်းထားတဲ့ဝန်ကြီးချုပ် Theresa May ဆိုရတဲ့စီစဉ်မှုတော့အလွတ်တော်ကအင်္ဂါနေ့တုန်းကပဲတခက်နဲ့ဖယ်ချထားပါတယ်။
ထာသာပရင်းညပိုင်းထိတ်တန်းရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအကြေအကျိုးကိုကိုအောင်လွင်ဦးပြောပြပေးသွားတာပါဒီညအစီအစဉ်ထုတ်လို့ရေးမှုကကိုရန်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဘွိုက်ဒက်ဆော့ညက်ဖြစ်ပါတယ်ရှင်မြန်မာဖန်တောက်ကြနေမြန်မာဖက်ခြောက်နိုင်ကနေခုနှစ်နာရီထိထုတ်လို့မဲ့အစီအစဉ်တွေကိုတိုင်းတို့မီတာစက်ခွန်နဲ့စက်ကို25ရာခိုင်နှုန်းကနေတိုက်ရိုက်န မကျေးဇူးပြုတာအလုံးရှင်လန်းချမ်းမြေကြပါစေ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.